ဒီနေ့ဇန်နဝါရီ2019ခုနှစ်မေလ6ရက်နေ့ဗုဒ္ဓဟူးနေ့အမေရိကန်နိုင်ငံနယူးယောက်ပြည်နယ်နယူးယောက်မြို့ပထမဆုံးဒေါက်တာမျိုးမြင့်မိသားစုနေထိုင်ရာအရင်ကဟာနဲ့ကျင်းပပြုလုပ်အပ်သောမဂ္ဂဝိပဿနာဒုတိယအကျင့်မြတ်အဋ္ဌကထာသက္ကမွေမှာဒီနေ့ပဋိစ္စသမုပ္ပါဒရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။ဒီတော့ဒီနေ့ကျေးဇူးပြုပေးမဲ့ပဋိစ္စသမုပ္ပါဒရားတော်ကအရှိမှန်နဲ့အတိမှန်တရားဆိုတဲ့တရားကိုကျေးဇူးပြုပေးမှာဖြစ်ပါတယ်။အရှိမှန်နဲ့အတိမှန်တရားဒီလိုအရှိမတရားကဘာပြောတာလဲလို့မေးရင်မိမိခန္ဓာကိုယ်မှာဖြစ်နေတဲ့တရားတွေကိုပြောတာမိမိခန္ဓာကိုယ်မှာဖြစ်နေတာကခန္ဓာဖြစ်စဉ်တရားအဲ့ဒီခန္ဓာဖြစ်စဉ်တရားတွေဟာအဘိဓမ္မာနည်းနဲ့သင်္ချုံနည်းနဲ့ဝိညာဉ်ကြည့်လိုက်မယ်ဆိုရင်တော့ဝိသီစဉ်နဲ့ဣသရဇဝိဇာသကဝဉ္ဇံမေသတ္တန္တိရဏဟုထောသောတရားယုံစသည်ဖြင့်ဒီလိုစိတ်ကလေးတွေတမျိုးပြီးတမျိုးတမျိုးပြီးတမျိုးစဉ်းစားမပြတ်ဖြစ်သွားနေကြတာတွေ့ရပါတယ်ပရိသတ်သမုပ္ပန္နီနဲ့ကြည့်လိုက်တဲ့အခါကျတော့ပရိသတ်သမုပ္ပန္နီကဒီလိုအသေးစိတ်ထားတာတော့မရှိပါဘူးပရိစ္ဆသမုပ္ပန္နီမှာလောလောဆယ်ပြစ္ဆုတ်ပံရထားတဲ့ခန္ဓာ၅ပါးကိုသဝိုင်းဒုတိယအကွက်နဲ့ကိုစားပြုပြီးတော့ပြထားပါတယ်။အဲဒီသဝိုင်းဒုတိယအကွက်ဟာမိမိတို့ရဲ့တဏ္ဍာမှာရှိတဲ့အရှိမှန်တရားပဲဖြစ်ပါတယ်။အဲဒီဒုတိယအကွက်ကနေပြီးတော့တတိယအကွက်ကိုတတိယအကွက်မှာရှိတဲ့တရားတွေကိုဆက်ပြီးတော့သွားကြရတယ်ပဲဒါလည်းပဲအရှိမတရားပါပဲဒီတော့တကယ်တမ်းဝိပဿနာရှုကြဖို့ဆိုလို့ရှိရင်အဲ့ဒီအရှိမတရားကိုသိမှအတိမှန်ဖြစ်တယ်ဒီတော့အရှိမတရားကိုရှုတဲ့အခါမှာရေပုံရအားဖြင့်နံပါတ်2ကွက်မှာရှိတဲ့တရားတွေကိုရှုရမယ်ဒါပေမဲ့နံပါတ်3ကွက်မှာရှိတဲ့တဏှာဥပါဒကအဲ့ဒီတရားတွေဖြစ်ပေါ်လာရင်လည်းပဲဒီတရားတွေကိုဒီတိုင်းလှုပ်ထားရမှာမဟုတ်ဘူးဝိပဿနာဉာဏ်နဲ့ရှုပြရမှာဖြစ်တယ်အဲ့ဒါကြောင့်မလို့ရှုကံတရားကိုပြောပါဆိုရင်အဓိကကနံပါတ်2ကွက်မှာရှိတဲ့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးနဲ့စပ်နေတဲ့နံပါတ်3ကွက်မှာရှိတဲ့ကိလေသာတရားကံတရားတွေဒီတရားတွေဟာအရှုခံတရားတွေပဲအဲဒီနံပါတ်3ကမှရှိတယ်တရားဥပါဒကံဆိုတဲ့တရားတွေပြီးမယ်ရင်အရှုခံလို့ပြောလိုက်တဲ့အချိန်မှာနံပါတ်2အကွက်ထဲမှာပါဝင်သွားပြီနံပါတ်2အကွက်နဲ့တဘောင်းနဲ့ဖြစ်သွားပြီလို့ပြောချင်လည်းပဲပြောနိုင်ပါတယ်ဒါပြင်ဘာဖြစ်လို့နံပါတ်3အကွက်ဖြစ်နေအဲဒီတရားတွေကိုခွဲထုတ်ပြီးတော့ပြထားရတာလည်းမင်းရဲ့နံပါတ်2အကွက်ကရှုရမယ်အရှုခံတရားဒုက္ခသစ္စာတရားကိုကြားတဲ့အကွက်ဖြစ်ပါတယ်နံပါတ်3အကွက်ကအနာဂတ်ခန္ဓာရဲ့အကြောင်းအဖြစ်နဲ့အကြောင်းတရားတွေကိုသိကြပြထားတဲ့အကွက်ဖြစ်ပါတယ်ဒါကြောင့်မလို့အရှုခံအဖြစ်နဲ့ရှုရမှာကနံပါတ်2အကွက်ရဲ့အနာဂတ်ခန္ဓာရဲ့အကြောင်းတရားအဖြစ်နဲ့ဒီကြပြခရာကနံပါတ်3အကွက်ရဲ့ဒီလိုဆိုတော့ဘယ်လိုကောင်းချင်ချရမလဲဆိုရင်နံပါတ်3အကွက်မှာရှိတဲ့တဏှဥပါဒံကံတွေပဲလည်းရင်အရှုခံဖြစ်နေသတ်မှတ်မယ်ဆိုရင်နံပါတ်2အကွက်မှာရှိတယ်တို့သည်ဖြစ်ပြည့်ဒုက္ခသစ္စာတရားနော်တဏှာလည်းပဲဒုက္ခသစ္စာတရားပဲဥပါဒံလည်းဒုက္ခသစ္စာတရားပဲကမ္မဘဝလည်းဒုက္ခသစ္စာတရားပဲ။ဘာဖြစ်လို့တော့သူတို့ကိုဉာဏ်နဲ့ရှုလိုက်တဲ့အခါကျတော့တဏှာကိုရှုရင် တဏှာဖြစ်နေမြင်မှာမဟုတ်ဘူးဖြစ်တော့ပြတဲ့ဘောအဖြစ်နေမြင်မှာဖြစ်တော့ပြတဲ့ဘောမဟုတ်လို့ဖြစ်ပြတဲ့ပါဒိစ္စလည်းဒုက္ခဒိစ္စတနည်းအားဖြင့်ပြောမယ်ဆိုရင်တဏှာဒီဖြစ်ခြင်းပြည့်ခြင်းကိုမလုံးစံနိုင်တဲ့အတွက်တဏှာဒီပါဒိစ္စလည်းဒုက္ခဒိစ္စဒီလိုပဲပြောရမှာပဲနော်အဲဒါကြောင့်မလို့တဏှာကိုအရှုခံတရားဖြစ်နေသတ်မှတ်ရင်တဏှာဒီသောကမှာဖြစ်တဲ့တရားလားနှိကွက်မှာဖြစ်တဲ့တရားလားဘာတစ္ဆာလဲဒုက္ခတစ္ဆာဥပါဒာဆိုတာကတဏှာနဲ့ဒိဋ္ဌိအဲ့ဒီတဏှာဒိဋ္ဌိတရားနှစ်ပါးစီလည်းပဲအရှုခံတရားဖြစ်နေသတ်မှတ်မယ်ဆိုရင်တနည်းအားဖြင့်အရှုခံအရှုတဲ့ဉာဏ်နဲ့မဲ့ခင်၅ပါးနဲ့သူ့ကိုရှုလိုက်နိုင်မယ်ဆိုရင်ဥပါဒံတွေ့မှလားဖြစ်ပြတွေ့မှလားဖြစ်ပြပါသေးတယ်။ဒါကြောင့်မလို့ရှုကံတရားအခိုက်အတန့်မှာဥပါဒံတရားကလည်းပဲဒုက္ခသစ္စာမို့လို့အဲကွက်မှာရှိရမှာလေ။နံပါတ်2ကွက်မှာပဲရှိရမှာပဲ။အဲကမ္မဘဝဆိုတာစေတနာကံတရားလေးနော်။အဲ့ဒီစေတနာတဲ့ကံတရားလေးကလည်းပဲစေတနာတဲ့နံတရားလေးပေါ့။နံတရားလေးဆိုတာသူလည်းပဲအရှုကံတရားတော့မှာမပါဘူးတော့ပါလား။ပါတာပဲ။အဲ့လိုပါရမလို့သူ့ကိုလည်းဒီတိုင်းထားရမှာလားရှုပြရမှာလားရှုပြရမှာပဲဥပမာမိမိတို့ရဲ့တဏ္ဍာမှာလူကျင်တတ်ခြင်းနဲ့စေတနာလေးတွေပေါ်ရင်အဲ့ဒီစေတနာလေးကိုပဲဖြစ်ပျက်တင်ပြီးတော့ဝိပဿနာဉာဏ်ဖြစ်အောင်ရှုရမယ်လို့ဒီလိုဆိုထားတယ်မဟုတ်လားဒီလားဆောက်လူကျင်တဲ့စေတနာလေးတွေပေါ်ရင်အဲ့ဒီစေတနာလေးကိုလည်းပဲဖြစ်ပျက်တင်ပြီးတော့ဝိပဿနာရှုရမယ်ဒါကြောင့်မလို့စေတနာဆိုတဲ့ကံတရားဒီလည်းအရှုကံတရားအရှုကံတရားဖြစ်လို့စေတနာကံကိုမြင်ရမှာလားဖြစ်ပျက်ကိုမြင်ရမှာလားဖြစ်ပျက်ကိုမြင်ရတော့ဖြစ်ပျက်ပါသေးတယ်ဒုက္ခသစ္စာရှုတဲ့ဉာဏ်ကအဲ့ဒီခိုက်တက်မှာစေတနာတဲ့ကံတရားဒီနံပါတ်အကွက်ဘယ်လောက်မှာဖြစ်ရမှာလဲနှိကွက်မှာဖြစ်ရမယ်ဟာလားနှိကွက်မှာဖြစ်ရမယ်အဲ့ဒီတော့တဏှာဥပါဒကံဒီအရှုကံခိုက်တက်မှာဒုက္ခသစ္စာခန္ဓာမို့လို့နံပါတ်နှိကွက်မှာရှိရမယ်အနံပါတ်3ကထည့်ရောက်နေတဲ့အခါကျတော့နံပါတ်3ကအရှုခံခန္ဓာဖြစ်နေပြတာလားအကြောင်းတရားဖြစ်နေပြတာလားအကြောင်းတရားဖြစ်နေပြတာဘလို့ရဲ့အကြောင်းတော့အနာဂတ်ခန္ဓာရဲ့အကြောင်းအနာဂတ်ခန္ဓာရဲ့အကြောင်းအနာဂတ်ခန္ဓာရဲ့အကြောင်းဆိုတော့အနာဂတ်ခန္ဓာကဘာတိစ္ဆာလဲဒုက္ခတိစ္ဆာအရိဒုက္ခတိစ္ဆာဖြစ်စီတတ်တဲ့အကြောင်းမလို့သူ့ကိုဘာတိစ္ဆာလို့ပြောမလဲအတ္တမုရိယတိစ္ဆာဒါကြောင့်မလို့အနာဂတ်ခန္ဓာရဲ့အကြောင်းဖြစ်နေဆောင်ရွက်နေတဲ့အချိန်မှာသူသည်သဘောရိယသစ္စာအရှုခံတရားဖြစ်နေဖြစ်နေတဲ့အချိန်မှာသူသည်ဒုက္ခသစ္စာဒီလိုမှတ်နော်ပြန်ပြောမယ်တဏှာတရားသည်အနာဂတ်ခန္ဓာရဲ့အကြောင်းအဖြစ်နဲ့ဆောင်ရွက်နေတဲ့အချိန်မှာဘာသစ္စာလဲအရှုခံခန္ဓာဖြစ်နေကြာရောက်နေတဲ့အချိန်မှာဘာသစ္စာလဲနောက်တနည်းအားဖြင့်ပြောမယ်တဏှာသည်အရှုခံခန္ဓာအနာဂတ်ခန္ဓာရဲ့အကြောင်းဖြစ်နေဆောင်ရွက်နေတဲ့အချိန်မှာသူဒီပါဒိစ္စလည်းသူဒီသမုဒိယဒိစ္စနော်သမုဒိယဒိစ္စအရှုခံဖြစ်နေကြာရောက်နေတဲ့အချိန်မှာသူဒီပါဒိစ္စလည်းဒုက္ခဒိစ္စဒီလိုကွဲတယ်နော်အဲ့လိုပဲဥပါဒံဆိုတဲ့တဏှာဒိဋ္ဌိအဲ့ဒီတရားတွေကလည်းပဲအနာဂတ်ခန္ဓာရဲ့အကြောင်းဖြစ်နေဆောင်ရွက်နေတဲ့အချိန်မှာအကွက်ဘလောက်မှရှိရမှာလဲအကြောင်းတရားလားအကျိုးတရားလားအရှုခံဖြစ်နေကြာရောက်နေတဲ့အချိန်မှာဘယ်အကွက်မှရှိရမှာလဲနေကွမှာအကြောင်းတရားလားအကျိုးတရားလားအကျိုးတရားဆုံးနေပြီသားပါပဲနော်အနာဂတ်ခန္ဓာရဲ့အကြောင်းဖြစ်နေဆောင်ရွက်နေတဲ့အချိန်မှာအနာဂတ်ခန္ဓာကဒုက္ခသစ္စာဒုက္ခသစ္စာရဲ့အကြောင်းမို့လို့သူဒီဘာသစ္စာလဲသမုဒယသစ္စာဆိုတော့သမုဒယသစ္စာကိုထဲမှာသူ့ကိုထည့်ထားလိုက်ဒီလိုမလားအရှုဉာဏ်နဲ့သူ့ကိုပိုင်ပိုင်နဲ့ရှုလိုက်နိုင်မယ်ဆိုရင်တဏှာဥပါဒံတွေ့မှလားဖြစ်ပြတွေ့မှလားဖြစ်ပြဘာသစ္စာလဲဒုက္ခသစ္စာသစ္စာရင်မတူဘူးနော်အဲ့ဒါလိုပဲကာမဘဝဆိုတဲ့စေတနာလေးကလည်းပဲနော်အနာဂတ်ခန္ဓာရဲ့အကြောင်းဖြစ်နေဆောင်ရွက်မယ်ဆိုရင်သူဒီဘာသစ္စာလဲအဲအရှုခံအရှုဉာဏ်တရားနဲ့ရှုလိုက်တဲ့အခါကျတော့အရှုဉာဏ်ရဲ့အောက်မှာအရှုခံဖြစ်နေကြာရောက်နေတဲ့အချိန်ခါမှာသူဒီဘာသစ္စာလဲအကွက်အနေနဲ့ပြောမယ်ဆိုရင်လည်းပဲသမုဒိယသစ္စာဖြစ်တဲ့ခိုက်တက်မှာဘယ်ကွက်မှာရှိမှာလဲ။သောက်ကွက်မှာရှိမယ်။ဒုက္ခသစ္စာဖြစ်နေတဲ့အချိန်မှာဘယ်ကွက်မှာရှိမှာလဲ။နှိကွက်မှာရှိမယ်။ဒီလိုမှတ်ပါတော့။အဲဒါကြောင့်မို့လို့တဏှာဥပါဒံကံဒီ ယဘယံခဒုက္ခသစ္စာဖြစ်တယ်ယဘယံခသမုဒိယသစ္စာဖြစ်တယ်ဒုက္ခသစ္စာဖြစ်ရင်နံပါတ်1ဘက်မှာရှိတယ်သမုဒိယသစ္စာဖြစ်ရင်နံပါတ်3ဘက်မှာရှိတယ်အဲဒါကြောင့်မလို့နံပါတ်1ကတည်းတခြားတရားကိုပြတာလားရှုခံတရားတွေကိုပြတာလားအရှုခံတရားကိုပြတယ်အကွဲလို့ဒီလိုမှတ်လိုက်ပါနော်ပြီးတော့အရှိမန်တရားနဲ့နော်အရှိမန်တရားနဲ့အတိမန်တရားအရှိမန်တရားကတခြားလားခန္ဓာကိုပြောတာလားခန္ဓာကိုယ်ကအတိမန္တရာတခြားလားဉာဏ်လားဉာဏ်သရမဂ္ဂင်၅ပါးပေါ့နော်အရှိမန်ကခန္ဓာအတိမန်ကမဂ္ဂင်မဂ္ဂင်၅ပါးသမာဓိမဂ္ဂင်က၃ပါးပညာမဂ္ဂင်က၂ပါးသမာဓိမဂ္ဂင်၃ပါးသရကဘယ်လိုတွေတော့သမာဝယမသမာတ္တိသမာသမာဓိပညာမဂ္ဂင်၅ပါးကဘယ်လိုတွေတော့သမာဓိတိသမာသင်္ကပ္ပအဲ့ဒါကိုရှုဉာဏ်တရားလို့ဒီလိုခေါ်တယ်ဟုတ်လားအရှုဉာဏ်တရားနဲ့အတိမန်တရားအတိမန်တရားနဲ့အရှုခံတရားနော်အရှိကံတရားကအရှိမှန်တရားကခန္ဓာ၅ပါးအရှိမှန်တရားကခန္ဓာ၅ပါးအရှိမှန်တရားခန္ဓာ၅ပါးဆိုတာကစိတ်ရဲ့စတိတဲ့ရဲ့ရုပ်ရဲ့နိဗ္ဗာန်ရဲ့ဆိုတဲ့ပရမတ္ထတရား၄ပါးရှိတဲ့အထက်မှာစိတ်လည်းပါတယ်စတိတိလည်းပါတယ်ရုပ်လည်းပါတယ်နိဗ္ဗာန်တော့မပါဘူးနော်နိဗ္ဗာန်ဒီအရှိကံတရားဟုတ်ရလားမဟုတ်ဘူးအရှိမှန်တော့ဟုတ်တယ်ဒါပေမဲ့ရှုကံမဟုတ်ဘူးဒီလိုမဟုတ်လားအရှိမှန်တော့ဟုတ်တယ်အရှုကံတော့မဟုတ်ဘူးဒီနေရာမှာလိုချင်တာကအရှုကံတရားကိုလိုချင်တာနော်အဲဒါကြောင့်ရှုကံတရားအနေနဲ့ပြောမယ်ဆိုရင်နိဗ္ဗာန်ကိုထည့်ပြောလို့မရဘူးစိတ်ပါတယ်စတိတိပါတယ်ရုပ်ပါတယ်အဲဒီထဲမှာလည်းပဲဘုန်းကြီးတို့ပြောပြပါပြီရုပ်နဲ့ပတ်သက်ရင်မဟာဗုဒ္ဓရား၄ပါးဒီအဓိကဖြစ်တယ်နော်စိတ်နဲ့ပတ်သက်လို့ရှိရင်ပုရုဇဉ်ပုဂ္ဂိုလ်များဖြစ်တဲ့အတွက်ပုရုဇဉ်ရဲ့စိတ်ဒီအဓိကဖြစ်တယ်ဆံရတဲ့ပုဂ္ဂိုလ်တော်မှမဟုတ်သေးတဲ့အတွက်ဆံစိတ်တော်ဒီနေရာမှာပါဝင်ခွင့်ရပါမလားမရဘူးအဓိကအဖြစ်ပြောမယ်ဆိုရင်ကာမစိတ်အဲဒီကာမစိတ်တွေမှာတော့မှကုသိုလ်စိတ်နဲ့အကုသိုလ်စိတ်ဟုတ်ပြီအဲဒီကုသိုလ်စိတ်နဲ့အကုသိုလ်စိတ်ကိုအမျိုးအစားခွဲလိုက်မယ်ဆိုရင်မြင်စိတ်ရဲ့ကြားစိတ်ရဲ့နာစိတ်ရဲ့စားစိတ်ရဲ့ဉာဏ်ကောင်းစိတ်ရဲ့တွေးတောစိတ်ရဲ့ဘယ်လိုမျိုးပါလဲအဲဒီ၆မျိုးတည်တာအရှုခံဖြစ်တဲ့စိတ်တွေပဲနော်စိတ္တိကတော့သူတို့နဲ့ထိုက်တင်သလောက်ထိုက်တော်သလောက်ပါဝင်ပါလိမ့်မယ်။ဘယ်မှာပါဝင်မယ်ဆိုတာအရေးအတွက်အဓိကမရှိပါဘူးเนาะ။တကယ်ကောင်းမိတာဖြစ်ရင်အရှိမှန်တရားဆိုတာကစိတ်ရဲ့စိတ္တိရဲ့ရုပ်ရဲ့တရားဘယ်လိုမျိုးပါလဲ။၃မျိုးအဲ့ဒီတရား၃မျိုးဒီအရှိမှန်တရားပါပဲ။အရှိရှိမှန်တရားကိုဘုန်းတော်ပရိသတ်တွေကเนาะအရှိမှန်တရားကိုအရှုဉဏ်နဲ့ရှုကြရမှာမဟုတ်လား။เนาะအဲ့ဒါရှုတဲ့အခါကျတော့အရှိမှန်တရားကိုအကုန်အစင်သိမှတ်ထားပဲနဲ့ရှုလို့ရပါမလားအဲ့ဒါကြောင့်မလို့အရှိမှန်တရားကိုအကုန်အစင်သိထားဖို့လိုတယ်ဘယ်ချိန်မှပေါ်တယ်ဘယ်နေရာမှပေါ်တယ်ဘလို့ပေါ်တယ်စရာကိုလည်းပဲသိထားဖို့လိုပါတယ်အဲ့ဒီတော့ကောင်းပြီနော်မိမိတို့ရဲ့တဏ္ဍမှာအတိတ်ကာလတုန်းကအဝိဇ္ဇာသင်္ခါရအဓိဟုသောအကြောင်းတရားကြောင့်ပစ္စုပန်မှာလောလောဆယ်ခန္ဓာတွေရလာတယ်အဋ္ဌခန္ဓာကဝိညာဏယုတ်တရဏပတဝရဏဆိုတဲ့ခန္ဓာ၅ပါးဖြစ်တယ်။အဋ္ဌခန္ဓာ၅ပါးဟာပရိသတ်နေနေစဉ်တုန်းကဖြစ်တဲ့ခန္ဓာမို့လို့ဝိပဿနာရှုဖို့ရတဲ့လွယ်ပါမလား။ဖြစ်နိုင်ပါမလား။ဘာဖြစ်လို့တော့၆ပြီးသွားပြီ။ဒီလိုမလား။ဘုရားချိန်မှာသူတို့ရှိသေးရလား။ပရိသတ်နေတုန်းကဖြစ်တဲ့စိတ်ဒီအခုချိန်မှာမရှိတော့ဘူး။ဒါကြောင့်မလို့ပရိသတ်နေတုန်းကဖြစ်တဲ့စိတ်ကိုပြန်ပြီးတော့ရှုလို့မဖြစ်နိုင်ဘူး။သောတာလည်းပဲနော်ရှုလို့ဖြစ်နေလားမဖြစ်နိုင်တာထားပရိသတ်တွေတုန်းကဘယ်တရားတွေဖြစ်ခဲ့ဘူးလဲဆိုတာတော့သိအောင်တော့အနေချင်းတော့လောက်ခရမှာပေါ့လေနော်အဲဒီလောလောထားတဲ့အခါကျတော့ဒီထဲမှာပရိသတ်သမုပ္ပါဇ္ဇဝိုင်းထဲမှာပြထားတာကဘယ်လိုပြထားလဲသင်္ခါရပစ္စယဝိညာဏအတိတ်သင်္ခါရဆိုတဲ့ကံကြောင့်ပစ္စုပန်ဝိညာဉ်ဆိုတဲ့ခန္ဓာတွေဆက်သွားပါတယ်လို့ဒီလိုပြထားတာကိုနော်အတိတ်တုန်းကသင်္ခါရကကံပစ္စုပ္ပန်မှာရလာတာကခန္ဓာကံကြောင့်ခန္ဓာရတာအားရလေကံကြောင့်ခန္ဓာရတာကံကဘယ်တော့ကဖြစ်လဲအတိတ်တုန်းကဖြစ်တယ်ခန္ဓာကဘယ်မှာဖြစ်လဲပစ္စုပ္ပန်မှာဖြစ်တယ်ဟုတ်ပြီအဲဒီပစ္စုပ္ပန်မှာဖြစ်တဲ့ခန္ဓာကိုပထမဆုံးဖြစ်တဲ့ခန္ဓာမို့လို့ပရိသတ်တိခန္ဓာပထမဆုံးဖြစ်တဲ့ခန္ဓာကိုဘာဖြစ်လို့ပရိသတ်တိလို့ပြောရတာလဲလို့မေးရင်ပရိသတ်တိဆိုတဲ့စကားလုံးကဆက်သွားတဲ့စကားလုံးဆက်တယ်ဆိုတဲ့အဓိပ္ပာယ်ရှိတဲ့စကားလုံးเนาะဘာလဲဆက်တာလဲ အတိတ်နဲ့ပစ္စုပန်ကိုဆက်တာဟိုဘက်ဘဝနဲ့ဒီဘက်ဘဝကိုဆက်တာအဲဒီတော့ဟိုဘက်ဘဝမှာစေရနာနဲ့စေရနာတိဟုသောသင်္ခါရကြောင့်ဒီဘက်ဘဝကဌာနာတွေဖြစ်တယ်ဆိုပေမဲ့လို့လည်းပဲတကယ်တမ်းတိတိကျကျအတိတ်နဲ့ပစ္စုပန်ကိုနော်စပ်ပြသမှာဆိုရင်တော့သုတိစိတ်နဲ့ပဋိသင်္ဍိစိတ်ကိုစားရမှာပဲဒါတော့မလားသုတိစိတ်နဲ့ပဋိသင်္ဍိစိတ်ဟာဟောဘက်ဘဝကနောက်ဆုံးစိတ်ပြီးသုတိစိတ်ဒီဘက်ဘဝမှာပရမဆုံးစိတ်ပြီးပဋိသင်္ဍိစိတ်အဲ့တော့သုတိစိတ်ဖြစ်လျင်သုတိစိတ်ဖြစ်တဲ့ဖြစ်ပြီးတော့ပြတ်တယ်ပြတ်ပြီးလျင်ပြတ်ပြီးချင်းပဋိသင်္ဍိစိတ်တန်းဖြစ်လာတယ်သုတိစိတ်ဖြစ်ပြီးတော့တော့ဒီထဲမှာသရဝါလေးတကောင်ဟာဘာမှမဖြစ်သေးပဲနဲ့တရတန်နေနေရတန်ဒီနေရုံထုံးတာရှိရလားမရှိဘူးနော်တရတန်နေနေရတန်ဒီနေရုံထုံးတာမရှိဘူးသုတိစိတ်ပြည့်ပြီးသွားတာနဲ့တပြန်နဲ့ဘဝတစ်ခုမှာဘာသိတာဖြစ်လဲအပရိသဏိစိတ်လာဖြစ်တာကိုနော်ဒီတော့သုတိစိတ်ပြည့်ပြီးသွားပြီမယ်ဒီတိုင်းဈာကာလအကြာကြီးရက်တော့တာမဟုတ်ဘူးဒီဘက်ဘဝနဲ့ဆက်ပါတယ်အဲဒီလိုဆက်အောင်ပြည့်စွမ်းနိုင်တဲ့စိတ်ဒီပရိသဏိစိတ်ဒီလိုပြောတာနော်ဒီတော့ပရိသဏိစိတ်ပရိသဏိစိတ်ဆိုတာဘာမှမဟုတ်ဘူးပရမသုံးဖြစ်တဲ့စိတ်ကိုပြောတာဟိုဘက်ဘဝကစိတ်နဲ့ဒီဟိုဘက်ဘဝနဲ့ဒီဘက်ဘဝမှာဘဝတခုနဲ့ဘဝတခုခြားကာလမထင်အောင်စပ်ပြီးတတ်တဲ့သဘောရှိလို့ပရိသန္ဓေစိတ်ဒီလိုဆိုရင်သင်္ခါရနဲ့ဝိညာဉ်ဒီဇာဆိုတဲ့စကားလည်းရှိတာကိုဟောရလားသင်္ခါရနဲ့ဝိညာဉ်ဒီဇာဆိုတဲ့စကားကလည်းရှိနေတော့သင်္ခါရနဲ့ဝိညာဉ်ဒီဇာဆိုတဲ့စကားကိုဘယ်လိုနားလည်မလဲသူတို့ကကြောင်းကျိုးဆက်တာဘာလဲဘဝတခုနဲ့ဘဝတခုဆက်တာလားကြောင်းကျိုးဆက်တာလားကြောင်းကျိုးဆက်တာဒီဘက်ဘဝရောက်လာအောင်သင်္ခါရကပို့ပေးလိုက်တာဒီလိုမဟုတ်လားလူဘဝရောက်လာအောင်ဘုရားကပို့ပေးလိုက်လေ။ငါဘဝရောက်လာအောင်လည်းပဲသင်္ခါရကပို့ပေးလိုက်တာခွေးချင်းကတိစ္ဆာဖြစ်အောင်လည်းသင်္ခါရကပဲပို့ပေးလိုက်တာပဲ။သင်္ခါရကစပ်ပေးလိုက်လို့30ဘုံတစ်ဘုံနဲ့တစ်ဘုံနော်စပ်ပြီးတော့သွားကြတာမဟုတ်လား။နော်ဒီတော့လူပြေကနေမြတ်ပြေရောက်သွားတယ်။ကံသင်္ခါရနဲ့ဝိညာဉ်နဲ့စပ်တာ။လူပြေကနေလူပြေပြန်ရောက်လာတယ်။ကံသင်္ခါရနဲ့ဝိညာဉ်နဲ့စပ်တာ။လူပြေကနေခွေးချင်းကတိစ္ဆာဖြစ်သွားတယ်ကံသင်္ခါရနဲ့ဝိညာဉ်နဲ့ဆက်တာဒီလိုမလားဒါကကြောင်းကျိုးဆက်ပြဲမှုကိုဆက်ပြတဲ့သဘောเนาะသုတိနဲ့ပရိသတ်နေကြတော့ဘဝတစ်ခုနဲ့ဘဝတစ်ခုမှာဈာကာလမရှိဆက်သွားပါတယ်ဆိုတဲ့အဓိပ္ပာယ်ကိုပြောတာဟုတ်လားအဲဒီတော့ဟိုဘက်ဘဝမှာသုတိစိတ်ဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်ပြတ်ပြီးတော့ဒီဘဝမှာပရိသတ်နေစိတ်ဖြစ်တယ်သုတိစိတ်ဖြစ်ပြီးလျင်ဖြစ်ပြီးချင်းဈာကာလမရှိဘဲနဲ့ပရိသတ်နေစိတ်ဆက်ဖြစ်သွားတယ်စိတ်ကလေးဆက်ဖြစ်သွားတယ်အဲဒီလိုဈာကာလမရှိဘဲနဲ့ဆက်ဖြစ်သွားတဲ့စိတ်ကိုဈာကာလမရှိအောင်ဆက်ဆက်တတ်တဲ့ဘောရှိလို့ပရိသဏိစိတ်ဈာကာလမရှိအောင်ဈာကာလမထင်အောင်ဆက်ဆက်တတ်တဲ့ဘောရှိလို့ပရိသဏိစိတ်ဒီလိုမှနော်ဈာကာလမထင်အောင်ဆက်ဆက်တတ်တဲ့ဘောရှိလို့ပရိသဏိစိတ်ပဋိစရာကတဖန်တန်လိစရာကဆက်ပေးတာအာသုတိစိတ်ကတော့ကြသွားပြီသုတိစိတ်ကတော့ကုန်သွားပြီဘောရတစ်ခုနေကုန်ချက်သွားပြီချောသွားပြီမဲ့ဟာဘာမှမမနေနဲ့နောက်ထပ်ဘဝတွေကိုချက်ချင်းပြန်ရစေရမယ်ဟုတ်လားဘယ်စိတ်ကအမှခံလဲပဋိသင်္ဍိစိတ်ကအမှခံတာနော်ဘဝတွေကိုညီကောင်းချောသွားပြီသုတိစိတ်ကျသွားပြီနေသွားပြီနေသွားတဲ့အခါကျတော့ဟာဒီတိုင်းရသွားမလားဟာမရဘူးနောက်ဘဝတွေကိုချက်ချင်းရောက်စေရမယ်အဲဒီတော့နောက်ဘဝတွေကိုချက်ချင်းရောက်စေရမယ်ဆိုပြီးတော့အမှခံပြီးတော့စပ်ပိလက်တာကတန်တီတပန်စရာကပတိလက်ကိုပေါလိုက်တော့ပဋိသန္ဓိစိတ်စိတ်သာဟုတ်ပဋိသန္ဓိလားဆိုတော့မဟုတ်ဘူးစိတ်လည်းပဋိသန္ဓိပဲအဲ့ဒီအချိန်မှာဖြစ်တဲ့စိတ်တိတ်လည်းပဋိသန္ဓိပဲအဲ့ဒီအချိန်မှာဖြစ်တဲ့ယုံလည်းပဋိသန္ဓိပဲဒီလိုဆိုတော့ပဋိသန္ဓိဆိုတာဟာစိတ်တစ်မျိုးနဲ့ဟုတ်ရဲ့လားဘယ်သူတွေပါလဲစိတ်ရဲ့စိတ်တိတ်ရဲ့ယုံရဲ့နော်စိတ်ရဲ့စိတ်တိတ်ရဲ့ယုံရဲ့အဲ့ဒီအချိန်မှာစိတ်ကဘယ်နှပါးရှိတယ်လဲဆိုရင်တကယ်ဖြစ်တာကတော့တစ်ခါဖြစ်ရင်တစ်ပါးပေါ့ဘဝတစ်ခုမှာတခါဖြစ်ရင်တဘာပဲဖြစ်တယ်ဒီတော့ပရိသန္ဓေစိတ်ပရိသန္ဓေစိတ်ဆိုတာတဘာလည်းပဲတိုးတော့လည်းပဲပရိသန္ဓေစိတ်ဖြစ်နိုင်တဲ့စိတ်ပေါင်းက19ပါတဘာတွေအားလုံးပေါင်းလိုက်ရင်ပရိသန္ဓေစိတ်ပေါင်းမှာဘာလဲ19ပါရှိတယ်19ပါရှိတာကအားလုံးဖြစ်နိုင်တဲ့စိတ်တွေကိုရည်တွက်ထားတာတကယ်တမ်းပုဂ္ဂိုလ်တို့မှာကြတော့ဘယ်ဘာဖြစ်လဲတဘာပဲဖြစ်တယ်စိတ်ကလေးတစ်ခုပဲဖြစ်တယ်နော်အဲ့ဒီစိတ်ကလေးဖြစ်ပြီးဆိုရင်အဲ့ဒီစိတ်မှာစိတ္တိတွေမပါဘူးလားပါလားပါတယ်ဒီတော့စိတ်ရယ်စိတ္တိရယ်စိတ္တိကတော့အရင်ကဘလောက်ရယ်ဆိုတာတိတိကျကျသတ်မှတ်လို့မရဘူး ပုဂ္ဂိုလ်လိုက်ဘုံလိုက်ပေါ့နော်ကဲကောင်းပြီယောဂဗနပါရှိတယ်တဲ့ယောဂလည်းပဲကာမဘုံမှာဆိုရင်ကလစီ3ခုရှိတယ်ဘာတွေလဲလို့မေးတော့နော်ဘုဒ္ဓတတကကလရဲ့ဘာဝတတကကလရဲ့ကာယတတကကလရဲ့ကလစီ3ခုကလဆိုတာကစုပေါင်းထားတာကိုကလလို့ခေါ်တယ်အဲဒီစုပေါင်းထားတဲ့ကလပေါင်းဘယ်နှမျိုးလဲ3မျိုးဘာတွေစုပေါင်းထားတယ်လဲမေးရင်ကာယဆိုတဲ့ကာယကြည်တ်ဘာတွေကာယကြည်တ်နဲ့ကြံတဲ့ရုပ်တွေကိုစုပေါင်းထားတဲ့ကလက2မျိုးဘာဝဆရာကမြို့သမီးမြို့သားဖြစ်နိုင်တဲ့အခြေခံယုတ်။အဲ့ဒီအခြေခံယုတ်ကလေးနဲ့ဉာဏ်ရုပ်တွေပေါင်းစုထားတာကတစ်မျိုး။နော်။နောက်တစ်ခါကာယရဲ့ဘာဝရဲ့နော်။ကာယတတကကလဘာဝတတကကလ။နောက်တစ်ခါနံပါတ်3ကဝိတုတတကကလ။ဝိတုတတကကလဆိုတာကဝိတုဆရာကနတ်တရားတို့ရဲ့အမိခံဖြစ်တဲ့ယုတ်နော်။ပါတယ်လေနတ်တရားတို့ရဲ့အမိခံဖြစ်တဲ့ယုတ်ယုတ်နံတွဲနေတဲ့ဘုံတွေမှာယုတ်နံတွဲနေတဲ့သတ္တဝါတွေမှာနတ်တရားတို့မိတွေမှာဘလို့ကိုမိနေတော့ယုတ်ကုန်မိနေတယ်ယုတ်ကုန်မိရမှာအဲ့ဒီနတ်တရားလေးတွေဖြစ်ခွင့်ရှိတယ်ယုတ်အမိခံမရရင်နတ်တရားလေးတွေဖြစ်ခွင့်ရှိပါမလားမရှိဘူးဒါကြောင့်မလို့ဖြစ်ပေါ်လာတဲ့နတ်တရားတွေရဲ့အမိခံဖြစ်တဲ့ယုတ်ဆိုတာဝတ္ထုပေါ့နော်အဲ့ဒီဝါထုနဲ့တဲ့ကောကဉာဏ်ရုပ်တွေပေါင်းစုထားတာကကလစီတစ်ခုအားလုံးပေါင်းလိုက်တော့ယုတ်ကလစီဘယ်နှခုလဲ3ခုသကုဝိတုတတကကလကာယတတကကလဘာဝတတကကလကလစီ3ခုအဲ့ဒီကအားလုံးချုပ်ပြီးတော့ပြောလိုက်မယ်ဆိုရင်စိတ်ကတကုသူနဲ့သိတော့တဲ့စတိလေးတွေပါတယ်ပြီးတော့ကလစီ3ခုယုတ်တွေပါတယ်အားလုံးပေါင်းလိုက်တော့စိတ်ရဲ့စတိသိရဲ့ယုတ်ရဲ့အဲ့ဒါဒီပရိသန်လေးရဲ့အတန္တရာပဲဒီလိုမလားအဲ့ဒါပရိသတ်ရဲ့အတ္တရာကိုကြည့်လိုက်မယ်ဆိုရုံးနဲ့နိုင်တဲ့နှမျိုးတွေ့တယ်။နော်။ရုံးနဲ့နိုင်တဲ့နှမျိုးတွေ့တယ်။အနန္တရာကစိတ်ရဲ့စတိသိက်ရဲ့။အဲ့ဒါစိတ်နဲ့စတိသိက်ကတော့အကောင့်ထဲမရှိဘူးသဘာဝတရားလေးပဲ။ဒီလိုဆိုရင်ယောဂကောအကောင့်ထဲရှိသလားမီးတော့ယောဂလည်းအကောင့်ထဲမရှိဘူး။ဒီနေရာမှာလူကျင်တဲ့ယောဂအကောင့်ထဲရှိတဲ့ယောဂမဟုတ်ဘူး။အဲ့ဒီတော့စိတ်လည်းအကောင့်ထဲမရှိဘူးစတိသိက်လည်းအကောင့်ထဲမရှိဘူးယောဂလည်းအကောင့်ထဲမရှိဘူး။အကောင့်ထဲမှာရှိတဲ့အဲ့ဒီသဘောတရားကလေးတွေဟာအကောင့်ထဲဖြစ်တဲ့တော့အကောင့်ထဲဖြစ်တဲ့အရာဝတ္ထုတကူအမိအတွက်မရဘဲနဲ့သူတို့တည်နေနိုင်မလားမတည်နေနိုင်ဘူး။ဒါကြောင့်မလို့သူတို့တည်နေနိုင်ဖို့ရန်အတွက်အကောင့်ထဲဖြစ်တဲ့သဘာဝလေးတကူဖြစ်ပေါ်ပြရတယ်။အဲ့ဒီသဘာဝလေးကိုကလလယေကြည်လို့ဒီလိုခေါ်တယ်နော်။အဲ့ဒီတော့ကလလယေကြည်လေးဖြစ်ပေါ်နေတဲ့အချိန်ကျမှအဲ့ဒီတရား၃မျိုးဖြစ်ခွင့်ရှိတယ်ကလလာယေကြည်မဖြစ်နိုင်တဲ့အချိန်မှာအဲ့ဒီတရားသုံးမျိုးဖြစ်ကုန်ရှိပါမလားမရှိဘူးဒါကြောင့်မလို့ကလလာယေကြည်ဖြစ်တဲ့အချိန်ကျမှဒီတရားသုံးမျိုးဖြစ်တယ်ဒီတရားသုံးမျိုးဖြစ်မှပဋိသင်္ကေတတို့ခေါ်တယ်ကလလာယေကြည်လေးမှဖြစ်ကုန်မရှိဘူးဆိုရင်ဖြစ်ကုန်မရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမဒီတရားသုံးမျိုးဖြစ်နိုင်ပါမလားမဖြစ်နိုင်ရင်ပဋိသင်္ကေတတို့ခေါ်နိုင်ပါမလားမခေါ်နိုင်ဘူးဒါကြောင့်မလို့နော်ကလလာယေကြည်လေးဒီတရားတွေရဲ့အမိခံဖြစ်တဲ့ဒါကအထည်ဝတ္ထုလေးပါပဲ။အေးအဲ့ဒီပုံမှန်မိပြီးတော့ဘာတွေဖြစ်တော့စိတ်တွေဖြစ်တယ်၊စတိတွေဖြစ်တယ်၊ယုတ်တွေဖြစ်တယ်။စိတ်ကဝိညာဉ်၊စတိတွေကနာမ်၊ယုတ်ကယုတ်အားလုံးပေါင်းလိုက်တော့ဝိညာဉ်နာမ်ယုတ်အဲ့ဒီဝိညာဉ်နာမ်ယုတ်ဒီပရိသတ်ရဲ့အသွင်သရလေးပဲ။ဒီတော့မဟုတ်လား။အဲ့ဒီတော့သင်္ခါရပစ္စည်းရာခန္ဓာတစ်ခုမှဘဝတစ်ခုမှပရိသတ်နေရတယ်။သင်္ခါရပစ္စည်းရာသင်္ခါရအတိကုသောကြောင့်တရားကြောင့်ဘဝတစ်ခုမှပါရရတော့ဆိုရင်ဝိညာဉ်ဖြစ်တယ်နာမ်ဖြစ်တယ်ရုပ်ဖြစ်တယ်အဲ့ဒီတရား3မျိုးဒီပင်လည်းရင်တခြားလားပရိသတ်တွေလားပရိသတ်တွေပဲနော်ပရိသတ်တွေပဲအဲ့ဒါပရိသတ်တွေဆိုတာကနပြောပြီးသားစီပထမဆုံးဖြစ်တဲ့တရားကိုပရိသတ်တွေလို့ခေါ်တယ်နော်ပထမဆုံးဖြစ်တဲ့စိတ်ပရိသတ်တွေစိတ်ပထမဆုံးဖြစ်တဲ့စတိသိပရိသတ်တွေစတိသိပထမဆုံးဖြစ်တဲ့ယုတ်ပရိသတ်တွေယုတ်တက်ကောင်းမိတာဖြစ်ရင်တချို့တချို့ယုတ်တွေကနော်အခုနောက်တော့ကပထမဆုံးဖြစ်တဲ့ကလစီ3မျိုးအဲဒီကလစီ3မျိုးကပထမဆုံးဖြစ်တဲ့စိတ်နဲ့တွဲပြီးတော့သူဖြစ်တာတချို့တချို့ရောက်နေကြတော့အဲ့ဒီအချိန်မှာသူမဖြစ်နိုင်ဘူးဥပမာမျက်စိကြည့်တတ်နားကြည့်တတ်နှာခေါင်းကြည့်တတ်ခြေရာကြည့်တတ်ဒီကြည့်တတ်တွေကြတော့ပထမဆုံးဖြစ်တဲ့ပရိသတ်နေစိတ်နဲ့တွဲပြီးတော့မဖြစ်နိုင်ဘူးဘာဖြစ်လို့မဖြစ်နိုင်တယ်လဲဆိုရင်ပထမဆုံးဖြစ်တဲ့ပရိသတ်နေစိတ်အချိန်မှာမျက်စိကြည့်တတ်ဖြစ်လောက်တဲ့မျက်စိအရာလေးမရှိသေးဘူး။ နာကြည်တာဖြစ်လို့တဲ့နာအရာဝတ္ထုလေးပုံမှန်တရားလေးမရှိသေးဘူးနှာခေါင်းကြည်တာဖြစ်လို့တဲ့နှာခေါင်းပုံမှန်တရားလေးမရှိသေးဘူးလျှာကြည်တာဖြစ်လို့တဲ့လျှာပုံမှန်တရားလေးမရှိသေးဘူးဒါကြောင့်မလို့အဲ့ဒီအကြည်ဓာတ်တွေကြတော့မျက်စိကြည်နားကြည်နှာခေါင်းကြည်လျှာကြည်အဲ့ဒီအကြည်ဓာတ်တွေကြတော့ပရိသတ်နေစိတ်နဲ့တွဲပြီးတော့မဖြစ်ဘူးနောက်ပိုင်းကျမှဒီဖြစ်ဖြစ်ဖြစ်လာတာနော်ဒါကဘုန်းကြီးတို့ခန္ဓာကိုယ်ရဲ့အနေထားတစ်ဖြည်းဖြည်းနဲ့ကြီးထွားလာတဲ့တရားတွေကိုရည်ရွယ်ပြီးပြောတာပေါ့လေအဲဒါတော့တစ်ဖြည်းဖြည်းနဲ့ကြီးထွားတာမဟုတ်ဘဲနဲ့ဩပပတိကပရိသန္တိတို့လိုပရိသန္တိဖြစ်ဖြစ်ချင်းရုံနဲ့အဆုံးဖြစ်ပါတယ်ဆိုတဲ့ပုံကမျိုးကြတော့ဆင်ငယ်ဆင်ငယ်ဖြစ်တာမဟုတ်တော့ဘူးဒီပြိုင်တဲ့ကိုဖြစ်လာတာနော်အဲဒီတော့အားလုံးခြုံပြီးတော့ပြောလိုက်မယ်ဆိုရင်ပရမအဆုံးဖြစ်တဲ့ရုံနဲ့ဒီပရိသန္တိစိတ်ပရိသန္တိရုပ်နော်အဲ့ဒါဒီဘလိုတွေလဲဝိညာဉ်နာယုတ်ဟောပြီအဲဒီတော့ဝိညာဉ်ဆိုတဲ့နေရာမှာပရမသုံးဖြစ်တဲ့ဝိညာဉ်ရှိတယ်လို့နောက်မှဖြစ်တဲ့ဝိညာဉ်ကောမရှိဘူးလားရှိတာရှိတာပဲနာနေယုတ်တွေလည်းဒီတော့ပဲပရမသုံးဖြစ်တဲ့နာယုတ်ရှိတယ်လို့နောက်မှဖြစ်တဲ့နာယုတ်တွေကောရှိတာပဲအခုဘုန်းကြီးပရိသတ်တွေကဝိပဿနာရှုတဲ့အခါကျတော့ဝိပဿနာရှုဖို့ရန်အတွက်ရှိမှန်တရားကိုရှာတော့မယ်ဆိုရင်ပရမသုံးဖြစ်တဲ့ပရိသတ်တွေစိတ်ပရိသတ်တွေယုတ်တွေကိုလိုက်ရှာလို့မရဘူးဘာဖြစ်လို့ဒါဒီတရားတွေကအခုမရှိတော့ဘူးပြတ်သွားပြီဝိပဿနာရှုလို့မရတော့ဘူးဝိပဿနာရဲ့ရှုကအာယုံမဟုတ်တော့ဘူးအဲဒီကဝိပဿနာရဲ့ရှုကအာယုံဆိုတာကအခုလောလောဆယ်ဖြစ်ပေါ်လာတဲ့စိတ်တွေအခုလောလောဆယ်ဖြစ်ပေါ်လာတဲ့စိတ်တွေတွေအခုလောလောဆယ်ဖြစ်ပေါ်လာတဲ့ရုပ်တွေဒီနည်းအားဖြင့်ပြောတော့ပစ္စုပန်စိတ်ပစ္စုပန်စိတ်တွေပစ္စုပန်ရုပ်အဲဒီတရားတွေကဝိပဿနာရှုအောင်မှဖြစ်တဲ့အတွက်ဝိပဿနာတရားရှုတော့မယ်ဆိုရင်ဝိပဿနာတရားရဲ့အာယုံဖြစ်တဲ့အရှိမှန်တရားဆိုတာကလောလောဆယ်ပေါ်စေဖြစ်တဲ့ပစ္စုပ္ပန်ခန္ဓာကိုပြောတာ။ဘာကိုပြောတာလဲ။ပစ္စုပ္ပန်ဘဝမှာဖြစ်တဲ့ပရိသန္တိစိတ်တော်ဟောရလား။သူတို့ကလုံပြီးသွားပြီမရှိတော့ဘူး။အဲဒါလောလောဆယ်ပေါ်စေဖြစ်တဲ့ပစ္စုပ္ပန်ခန္ဓာ။ပစ္စုပ္ပန်စိတ်ပစ္စုပ္ပန်စိတ်တွေပစ္စုပ္ပန်ရုပ်ဒါကိုပြောတာနော်။အဲ့တော့ကိုလည်းပဲတဲ့ဝိညာဏရုပ်လို့နဲ့မတက်လို့မရဘူးလားရလားရတာပေါ့စိတ်မှန်ရင်ပါလေဝိညာဉ်စိတ်တိတ်မှန်ရင်နာရုပ်မှန်ရင်ရုပ်ဒီလိုဆိုတော့ပရိသတ်နေတော့ကဖြစ်ခဲ့တဲ့စိတ်စိတ်တိတ်ရုပ်ကလည်းဝိညာဏရုပ်အခုမှဖြစ်တဲ့စိတ်စိတ်တိတ်ရုပ်ကလည်းပဲဝိညာဏရုပ်ပဲဝိညာဏရုပ်နော်အဲ့ဒီတော့ဝိပဿနာတရားရှုတဲ့အခါမှာအခုလောလောဆယ်ဖြစ်ပေါ်နေတဲ့ဖြစ်ပေါ်စေဖြစ်တဲ့ဝိညာဏရုပ်ကိုရှုအတိတ်အကြောင်းတရားကြောင့်ဖြစ်ပေါ်တဲ့ပရမသုံးဖြစ်တဲ့ပရိသန္တိဝိညာဏယုတ်ကိုမရှိပါဘူး။ဟုတ်လား။အဲဒီတော့ဒီနေရာမှာလိုချင်တဲ့အရှိမန်တရားဆိုတာကလောလောဆယ်ပေါ်စေဖြစ်တဲ့ပစ္စုပ္ပန်ခန္ဓာကိုဆိုလိုတယ်လို့မှတ်ပါ။ဟုတ်ရဲ့လား။အေးအဲဒီတော့အဲဒီဝိညာဏယုတ်ကလေးဖြစ်ပေါ်လာပြီဆိုရင်ဝိညာဏယုတ်ချက်ကနေပြီးတော့သလယရဏဖသဝေဒနာအဲ့ဒီတရားတွေကလည်းဝိညာဉ်ဝင်ထဲမှာမပါဘူးလားပါလားပါတာပဲသလယရဏဆိုတာဘယ်လိုတွေပါလဲမျက်စိကြီးနားကြီးနှာခေါင်းကြီးလျှာကြီးကိုယ်ကြီးစိတ်ဒီလိုကိုနော်မျက်စိကြီးဆိုတာယုံလန်းနာကယုတ်တရားနားကြီးဆိုတာလည်းယုံလန်းနာကနှာခေါင်းကြီးဆိုတာလည်းလျှာကြီးဆိုတာလည်းကာယကြီးဆိုတာလည်းယုတ်ပဲယုတ်ဆိုတာနာယုတ်ထဲမှာပါသွားပြီဟုတ်တယ်မလားနောက်ဆုံးစိတ်ဆိုတာကတခြားလားဝိညာဉ်လားဝိညာဉ်ဆိုတာဝိညာဉ်နဲ့မှပါသွားပြီနော်ဒီတော့သလယရဏသလယရဏဆိုပေမဲ့တို့ဒီတိကျတရားလားဝိညာဏယုတ်ထက်မှပါတဲ့တရားလားဝိညာဏယုတ်ထက်မှပါတဲ့တရားပဲဟုတ်ရလားနောက်တစ်ခါကျတော့သလယရဏဖြစ်ပြီးတော့ဘယ်လိုဖြစ်တော့ဖတ်တာအဲဒီဖတ်တာဆိုတာယုံလားနာလားနာတရားနာထဲမှာစိတ်ကားစိတ်တိတ်လားစိတ်တိတ်အဲဒီစိတ်တိတ်ကလည်းပဲဝိညာဏယုတ်ထက်မှမပါဘူးလားပါသွားလားနာမပါပါပြီ။နောက်တစ်ခါဖသပစ္စယဘယ်လိုပါလဲ။ဝေဒနာဝေဒနာတရားကလည်းပဲယုံလားနာလား။စိတ်ကားစိတ်တိတ်လား။စိတ်တိတ်ဆိုတော့ဘယ်ထဲပါသွားလဲ။ဝိညာဏယုတ်နာမပါပါပြီ။ဒီလိုမလား။အဲ့ဒါကြောင့်မလို့ဝိညာဏယုတ်လို့ပြောလိုက်ရင်ခန္ဓာ၅ပါးစုံသွားပြီ။ဝိညာဏယုတ်လို့ပြောလိုက်ရင်သလရဏလည်းပါတယ်။ဖသလည်းပါတယ်ဝေဒနာလည်းပါတယ်။ဒါကြောင့်ဝိညာဏယုတ်လို့ပြောလိုက်တာနဲ့ဝိညာဏယုတ်သလယရဏဖသဝေဒနာတရားဘယ်နှမျိုးလဲ၅မျိုးတရား၅မျိုးပါသွားပြီအကယ်၍ပြောကြပါစို့ဘုန်းကြီးပရိသတ်တွေနော် ဝေဒနာနောက်မှာတဏှာမလာဘူးလားလာလားတဏှာပြီးတော့ဘယ်လိုတဏှာပြီးတော့ဘယ်လိုလာတော့ဥပါဒါပြီးတော့ကာမဘဝတဏှာသရတရားကိုကောက်လိုက်တော့လောဘဘောဟုတ်ရဲ့လားတဏှာသရလောဘဥပါဒါသရဘယ်လိုလဲဘယ်လိုပါလဲတဏှာလောဘနဲ့ဒိဋ္ဌိလောဘနဲ့ဒိဋ္ဌိနော်တဏှာသရကဘယ်လိုပါလဲလောဘဒိဋ္ဌိသရဥပါဒါသရဘယ်လိုပါလဲတဏှာနဲ့ဒိဋ္ဌိဆိုတော့လောဘနဲ့ဒိဋ္ဌိပေါ့နော်လောဘနဲ့ဒိဋ္ဌိကာမဘဝဆိုတာဘယ်လိုပါလဲစေတနာစေတနာစတိတိတ်မလားအဲ့ဒီတော့တဏှာဆိုတဲ့တဏှာဆိုတဲ့လောဘဥပါဒံဆိုတဲ့ဒိဋ္ဌိကာမဘဝဆိုတဲ့စေတနာအဲ့ဒီတရားကလေးတွေကလည်းပဲတခြားလားနန္တရားတွေလားယောလနာလားနာစေတနာစတိတိတ်လားစတိတိတ်စတိတိတ်ဆိုတော့ဝိညာဉ်ဉာဏ်ထဲမှာမပါဘူးလားပါတော့လားပါပါတယ်နော်ဒီတော့တဏှာသည်သမုဒယသစ္စာအနေနဲ့ဆိုရင်တဏှာဒီတော့မလားသမုဒယသစ္စာအနေနဲ့ဆိုရင်တဏှာဖြစ်နေသိချက်မပြဘူးလားပြထားတာအဲဒုက္ခသစ္စာအနေနဲ့ကြတော့ဘယ်ထဲမှာပါသွားလဲဝိညာဉ်နာယုံထဲမှာပါသွားတယ်ဟုတ်လားအဲဒါကြောင့်တဏှာသည်ပဲလေဒီဒီလည်းပဲအရှုခံတရားဖြစ်နေပါဝင်နိုင်တယ်လို့ပြောခြင်းဖြစ်တာပေါ့နော်ကဲကောင်းပြီဒိဋ္ဌိတရားကတော့သူတို့ကတိကျအဖြစ်နဲ့ဥပါဒဏ်လို့တိကျခွဲထုတ်ထားလိုက်တော့ဗာတိစာတယ်သမုဒိယသစ္စာ။အော်သူကဝိပဿနာရှုတဲ့အခါကျတော့သူကဝိပဿနာရှုတဲ့အခါမှာဘယ်လိုနဲ့ပေါင်းရှုမလဲ။ဝိညာဏံယုတ်ဒါနဲ့ပေါင်းရှုရမှာနော်။အဲဒိဋ္ဌိတယုတ်လားနန်လား။နန်။စိတ်သာစိတ္တိလား။စိတ္တိ။ဒါကြောင့်ဝိညာဏံယုတ်ကိုရှုရင်ဒိဋ္ဌိမပါဘူးလားပါသွားလား။ပါသွားပြီ။နောက်တစ်ခါကျတော့ကမ္မဘဝသရတခြားလားစေတနာလား။ယုတ်လားနန်လား။နာနော်နာတော့စေတနာစေတသိက်လားစေတသိက်ဆိုတော့ဝိညာဏကိုထဲမှာနာထဲမှာမပါဘူးလားပါသွားလားပါသွားပြီနော်ပါသွားပြီအဲဒါကြောင့်မလို့ကျနာဥပါဒကံဆိုတဲ့တရားဒီသမုဒယသစ္စာခိုင်တမ်းမှာနံပါတ်3ကွယ်ထဲမှာတင်းကြဖော်ပြထားပြီမဲ့လို့လည်းပဲအရှုခံတရားအဖြစ်နဲ့သတ်မှတ်တော့မယ်ဆိုရင်နံပါတ်3ကွယ်ထဲမှာနေရမှာလားနံပါတ်2ကွယ်ထဲရောက်လာမှာလားနေခေါ်တဲ့ရောက်လာရင်တခြားတရားလားနန္တရားလားနန္ဒရာစေတသိက်52ပါပြောတာနော်စေတနာလည်းပါတယ်တဏှာလည်းပါတယ်ဒေါသလည်းပါတယ်မောဟလည်းပါတယ်နော်ဒိဋ္ဌိလည်းပါတယ်အကုန်ပါတာပဲဟုတ်ရလားအဲ့ဒီတရားအာလုံးဒီဒီနေရာမှာနန်းအဲ့ဒီနာကလည်းဘလူနဲ့တွဲဖြစ်တော့စိတ်နဲ့တွဲဖြစ်တာဒါကြောင့်မလို့စိတ်ကိုရှုရင်စေတသိက်တွေပါသွားတယ်စိတ်ကိုရှုရင်စေတသိက်တွေပါသွားတယ်အဲ့ဒါကြောင့်တဏှာဘာနဲ့ကံသည်သမုဒိယသစ္စာအနေနဲ့ပြောတော့တိကျနံပါတ်3ကွက်ပေါ့အရှုခံတရားအဖြစ်နဲ့ပြောရင်ဘယ်ကွက်ထဲရောက်လာမှာလဲနံပါတ်2ကွက်ထဲရောက်မယ်ဗာတိစ္ဆာလည်းလေဒုက္ခသစ္စာအာလုံပေါင်းလိုက်တာရှုခံခန္ဓာသည်ဘယ်နှပါးတယ်လဲ၅ပါးပဋိစ္စသမုပ္ပါဒရားအနေနဲ့ပြောရင်ဝိညာဉ်နာယုသလယရဏဖတ်တာဝေဒနာခန္ဓာ၅ပါးအရှိမှန်တရားဒီလိုမလားအဘိဓမ္မာအနေနဲ့ပြောလိုက်တဲ့အခါကျတော့ရူပခန္ဓာဝေဒနာခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဒါလေးကိုဆက်ပြီးတော့ရှင်းပြမယ်သုံးတဏ္ဍာရအဖြစ်ဒီနည်းအားဖြင့်ပြောတော့ပဋိစ္စသမုပ္ပါဒ်နည်းအားဖြင့်ဝိညာဉ်ရဲ့နာယုတ်ရဲ့သလယရဏရဲ့ဖတ်တာရဲ့ဝေဒနာရဲ့နော်အဲဒါကိုအဘိဓမ္မာနည်းနဲ့ဘယ်လိုပြောင်းယူမလဲလို့မေးတော့ဝိညာဉ်ကဝိညာဉ်နဲ့ခန္ဓာဝိညာဉ်ကလာကြားဖို့လေနော်ဝိညာဉ်ကစိတ်မလားစိတ်ဆိုတော့ဘာခန္ဓာလဲဝိညာဉ်နဲ့ခန္ဓာဝိညာဉ်ဒီဝိညာဉ်နဲ့ခန္ဓာဟောရလားနောက်တစ်ခါနာဆိုတာစိတ်လားစိတ္တိလားစိတ္တိခန္ဓာဖွဲ့ရင်စိတ္တိခန္ဓာဘယ်မှာရတော့ပေါင်းမှရတယ်ဘာခန္ဓာတွေတော့ဝိရณะခန္ဓာပညာခန္ဓာသင်္ခါရခန္ဓာပြန်ပြောမနော်ဝိညာဉ်ကစိတ်လားစိတ္တိလားဝိညာဉ်ကစိတ်စိတ်ဆိုတာဘာခန္ဓာလဲဝိညာဉ်နဲ့ခန္ဓာနော်နာမ်ဆိုတာစိတ်ကစိတ္တိလားစိတ္တိခန္ဓာဘယ်နှပါလဲဘယ်လိုတွေပါလဲဝိရณะခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာမှတ်မိပြီနော်ယုတ်ကဘာခန္ဓာတော့ရူပခန္ဓာအားလုံးပေါင်းလိုက်တော့ဝိညာဏယုတ်လို့ပြောလိုက်ရင်အဘိဓမ္မာအနည်းနဲ့ခန္ဓာဘယ်နှပါရတော့ဘလူတွေပါလေ ဝိညာဉ်ခန္ဓာဝေဒနာခန္ဓာပညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာကြံမင်းမယ်ဝိညာဉ်ကဘာခန္ဓာဝိညာဉ်ခန္ဓာနာမ်ကဘာခန္ဓာဝေဒနာခန္ဓာပညာခန္ဓာသင်္ခါရခန္ဓာယောဂဘာခန္ဓာရောရုပ်ပဲခန္ဓာဟုတ်ရလားကဲသလာယရဏကိုကြည့်လိုက်တော့သလာယရဏသရကလည်းပဲခုနပြောသလိုပဲနော်မျက်စိကြည့်ကယုတ်ယုတ်ဆိုတော့ဘာခန္ဓာလဲရုပ်ပဲခန္ဓာနားကြည့်ကလည်းယုတ်ယုတ်ဆိုတော့ဘာခန္ဓာလဲနှာခေါင်းကြည့်ကလည်းယုတ်ယုတ်ဆိုတော့ဘာခန္ဓာလဲသိရကြည့်ကလည်းယုတ်ယုတ်ဆိုတော့ဘာခန္ဓာလဲကာယကြည့်ကလည်းယုတ်ယုတ်ဆိုတော့ဘာခန္ဓာလဲရုပ်ပဲခန္ဓာစိတ်ဆိုတာကတော့စိတ်ပဲစိတ်ဆိုတော့ဘာခန္ဓာလဲဝိညာဉ်နဲ့ခန္ဓာဒီလိုမဟုတ်လားဒီတော့သလာရဏကိုကြည့်ရင်ခန္ဓာမနှပါရမှာလဲဟမ်နှပါရမယ်ဘာခန္ဓာ၄တော့ရုပ်ပဲခန္ဓာနဲ့ဝိညာဉ်နဲ့ခန္ဓာမျက်စိကြည့်ကဘာခန္ဓာနားကြည့်ကနှာခေါင်းကြည့်ကလျှာကြည့်ကကာယကြည့်ကစိတ်ကအလုံးပေါင်းလိုက်တော့သလာယတနာမှာခန္ဓာမနှပါလဲဘာခန္ဓာ၄တော့အဲရုပ်ပဲခန္ဓာနဲ့ဝိညာဉ်နဲ့ခန္ဓာနော်ဒါအပေါ်မှာရှိတဲ့ခန္ဓာထဲမှာပါသွားပြီနောက်ဖန်သတရားသည်ယုံလားနံလားနံထဲမှာစိတ်သားစိတ်သိလားဘာခန္ဓာဖွင့်မလဲသင်္ခါရခန္ဓာဖန်သတိဘာခန္ဓာသင်္ခါရခန္ဓာနော်သင်္ခါရခန္ဓာဖွင့်ကြည့်လို့စိတ်သိက50ရှိတာကို50ထဲမှာဝေဒနာကဝေဒနာခန္ဓာပညာကပညာခန္ဓာဝေဒနာပညာမှလွဲ၍ကျန်တဲ့စိတ္တိအလုံးကသင်္ခါရခန္ဓာပြောပြောနော်စိတ္တိ52ပါးထဲမှာဝေဒနာကဘာခန္ဓာပညာကအဲဝေဒနာလို့အတန်ကြားလိုက်ရင်ဝေဒနာခန္ဓာပညာလို့အတန်ကြားလိုက်ရင်ကျန်တဲ့စိတ္တိတွေမှန်ရင်အဲရန်ပြောလိုက်မှန်သွားမယ်ဒီလိုမဟုတ်လားရန်သာပြောသင်္ခါရခန္ဓာသာပြောလိုက်သိကြနေပြီဒီတော့ဖသကဘာခန္ဓာသင်္ခါရခန္ဓာဖသဘာခန္ဓာလဲသင်္ခါရခန္ဓာနောက်တစ်ခါဖသပြီးတော့ဘယ်လိုပါလဲဝေဒနာဝေဒနာဒီဘာခန္ဓာတော့ဝေဒနာခန္ဓာနော်ဝေဒနာခန္ဓာကြာဟိုဘက်ကနည်းနည်းလေးဆက်ကြည့်လိုက်တခါတခါတဏှာလေးတွေမဖြစ်ဘူးလားဖြစ်လားတဏှာကိုဘာခန္ဓာဖွင့်မလဲတဏှာဒီယုံလားနာလားစိတ်လားစိတ်တိတ်လားစိတ္တိဆိုတာဘာခန္ဓာလဲသင်္ခါရခန္ဓာဘာခန္ဓာပါလဲဝေဒနာနဲ့ပညာကလွဲရင်ဘာပဲလာလားသင်္ခါရခန္ဓာလို့မှတ်ပါဒီလိုမဟုတ်လားတေဟုဘကောကြည့်တော့ဒိဋ္ဌိတဲ့ဥပါဒံဆိုတဲ့ဒိဋ္ဌိဒိဋ္ဌိကဘာခန္ဓာဟောပြီယုံလားနာလားနာစိတ်လားစိတ်သိလားဘာခန္ဓာတော့ဒါလည်းသင်္ခါရခန္ဓာပဲဒီလိုမဟုတ်လားဘဝကိုကြည့်လိုက်တော့တခြားလားကမ္မဘဝလားကမ္မဘဝတာတရားကိုကောက်တော့ဘယ်လိုပါလဲစေတနာစေတနာစေတနာတရားလားနာလားနာစိတ်လားစိတ်တိတ်လားဘာခန္ဓာဖွင့်မယ်သင်္ခါရခန္ဓာပဲနော်ဒီတော့သင်္ခါရခန္ဓာရှုရင်ဟုတ်လားတဏှာလည်းပါသွားပြီဥပါဒဏ်လည်းပါသွားပြီစေတနာလည်းပါသွားလာပဲဒီလိုမဟုတ်လားကနောတကကြတော့ကဲအကြောင်းသိလို့နံပါတ်1အကွက်ကိုလှမ်းကြည့်လိုက်မယ်ဆိုရင်နံပါတ်1အကွက်မှာအဝိဇ္ဇာရှိတယ်အဝိဇ္ဇာကတရားကိုကောက်လိုက်တော့ဘယ်လိုကောက်မလဲမောဟမောဟသည်ယုံလားနံလားနံစိတ်လားစိတ်တိတ်လားဘာကန္နာဖွင့်မယ်သူလည်းသင်္ခါရခန္ဓာပဲဒီလိုမလားနောတကကြတော့သင်္ခါရဆိုတဲ့တရားကိုကောက်လိုက်တော့ဘယ်လိုပါလဲစေတနာသင်္ခါရကိုတကယ်ကိုကောင်းရင်စေတနာစေတနာဒီယုံလားနံလားနံနံတရားနော်စိတ်ကစေတသိက်လားစေတသိက်ဘာခန္ဓာဖွင့်မယ်အဲသင်္ခါရခန္ဓာဖွင့်မယ်နော်ဒါအလုံးပေါင်းလိုက်တဲ့အခါကျတော့ဟောဒီပရိစ္ဆသမုပ္ပါဒ်ဆံဝန်ထဲမှာကြည့်လိုက်ရင်ခန္ဓာ၅ပါးကလွတ်တာရှိရလားဒါဇာတိသရမရဏာလေးကြည့်လိုက်ပါဦးသူကကြံနေအောင်ပဲဇာတိသရကခန္ဓာဘယ်နှပါးလဲဘလူတွေပါလေဇာတိသရဘလူတွေတော့ဝိညာဉ်နာယုသလာယရဏသတ္တဝေဒနာသရသရလည်းဘလူတွေတော့ဝိညာဉ်နာယုသလာယရဏ သတ္တဝေရဏမရဏသရကလည်းဘယ်လိုတွေတော့ဝိညာဉ်နာယောသတ္တဝေရဏသတ္တဝေရဏဒီလိုဆိုတော့ဇာတိသရမရဏသရလည်းဒီခန္ဓာ၅ပါးရဲ့ကနေပြည့်လွတ်ပါမလားမလွတ်ဘူးနော်ဒီတော့ပရိစ္ဆေသမုပ္ပါဒိနဲ့ပြထားတဲ့အဝိဇ္ဇာအစသရမရဏအဆုံး၁၂လုံးသောတရားတို့သည်ခန္ဓာအနေနဲ့ပြောတော့ခန္ဓာဘယ်နှပါးရမလဲဘာခန္ဓာတွေတော့ရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာခန္ဓာဘယ်နှပါးလဲခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးဒီတကယ်အရှိမှန်တရားတွေပဲဟောရလားအနာဂတ်ခန္ဓာရှိရမလားဒိဋ္ဌိခန္ဓာရှိရမလားပိစ္ဆုတ်ပါခန္ဓာရှုရမလားပိစ္ဆုတ်ပါခန္ဓာကိုရှုနော်ပိစ္ဆုတ်ပါခန္ဓာကိုရှုပိစ္ဆုတ်ပါခန္ဓာရှုတော့လည်းတခြားအမြင်နဲ့ရှုရမလားဒုက္ခသစ္စာမြင်အောင်ရှုရမလားဒုက္ခသစ္စာမြင်အောင်ရှုကြမှာလေဆိုရင်နံပါတ်1ကွက်တဲ့ထည့်ရမလားနံပါတ်3ကွက်တဲ့ထည့်ရမလားဒါကြောင့်နံပါတ်1ကွက်တဲ့မှာအလုံးပါဝင်သွားတယ်လို့မှတ်ပါဟုတ်လားခဲကောင်းပြီပရိစ္ဆေသမုပ္ပါဒိနဲ့ကြားတဲ့တရားတွေအဘိဓမ္မာနည်းနဲ့ကြည့်ကြည့်လိုက်ရင်ခန္ဓာဘယ်နှပါးရလဲဘလူတွေပါလေရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာခန္ဓာ၅ပါးရတယ်နော်ခဲကောင်းပြီဒါဖြင့်ပစ္စုပ္ပန်ဘဝပစ္စုပ္ပန်တဏ္ဍပစ္စုပ္ပန်အခြေအနေကလေးမှာဝိညာဏယောသရဏဘသဝေဒနာဆိုတဲ့ခန္ဓာ၅ပါးခန္ဓာဖြစ်စဉ်ဘလူနည်းနဲ့ဖြစ်လာပါသလဲလို့အဖြေလေးတစ်ခုရှာဖို့မလိုဘူးလားလို့လားဆိုရတော့ပစ္စုပန်ခန္ဓာလေးဖြစ်ပုံကမှမသိရင်ဝိပဿနာရှုလို့မရဘူး။ဒါပြီးတော့ဝိပဿနာရှုတယ်ဝိပဿနာရှုတယ်ဆိုတာဟာအတိတ်ခန္ဓာရှုရမလားအနာဂတ်ခန္ဓာရှုရမလားပစ္စုပန်ခန္ဓာရှုရမလားပစ္စုပန်ခန္ဓာရှုနော်ဝိပဿနာရှုတာဘယ်ခန္ဓာရှုရမလဲပစ္စုပန်ခန္ဓာရှုဝိပဿနာဉာဏ်နဲ့မဲ့ဉာဏ်နဲ့ရှုခြင်းရင်ပစ္စုပန်ခန္ဓာကိုပဲရှုလို့ရမယ်အတိတ်ခန္ဓာလည်းရှုလို့မရဘူးအနာဂတ်ခန္ဓာလည်းရှုလို့မရဘူးအတိတ်ခန္ဓာဘာဖြစ်လို့ရှုလို့မရသလဲပြည့်ပြီးတော့ပြီမရှိတော့ဘူးမရှိတော့တဲ့တရားကိုလှမ်းမျှော်ရှုရင်မြဝါထင်ထင်ရှုမြင်တဲ့နည်းနဲ့တော့ရှုလို့မရဘူးတွေးရှုမှန်းရှုကြောက်တော့ရမှာလားတွေးရှုမှန်းရှုလို့ဝိပဿနာဖြစ်ပါမလားမဖြစ်ဘူးဘယ်လိုရှုမှဝိပဿနာဖြစ်မှာလဲပစ္စုပ္ပန်တဲ့တဲ့ရှုမှာအော်ဒါတိကတိတို့ဖြစ်လာတဲ့ဒါတိကတိတို့ပြတ်သွားတယ်ဖြစ်တော့ပြတ်တော့မှရှုမှာနော်ဖြစ်တော့ပြတ်တော့မှရှိမှဖြစ်ပြနေရမှာပေါ့သူကပြတ်သွားတာကြားပြီဘယ်ရောက်လဲရောက်မှမသိဘူးအခုမှသွားရှုနေလို့ဘယ်လိုလုပ်ဖြစ်ဖြစ်ရှုမလဲမရှိတတ်ဘူးနော်ဒါကြောင့်အတိတ်ခန္ဓာသည်ဝိပဿနာရှုလို့မရဘူးဘာဖြစ်လို့တော့ပြတ်သွားပြီအနာဂတ်ခန္ဓာသည်ဝိပဿနာရှုလို့မရဘူးဘာဖြစ်လို့တော့မဖြစ်သေးလို့မဖြစ်သေးလို့ဖြစ်မှဖြစ်သေးပဲပဲသူကသွားပြီးတော့ဒါကဖြစ်သဘောဒါကပြတ်သဘောနဲ့သွားလုံးနေလို့ရပါမလားအကယ်၍အဲ့ဒီလိုလုံးရင်လည်းပဲတကယ်ရှိလားမှန်ရှုတဲ့သဘောလားမှန်ရှုလို့ဝိပဿနာမဖြစ်ဘူးဒီလိုမလားအဲတခုတော့ရှိပါရဲ့တဲ့နော်အတိတ်ခန္ဓာတို့အနာဂတ်ခန္ဓာတို့ကိုစံပင်ဉင်နဲ့စိုက်ကြည့်ရင်တော့ကြည့်လို့မရဘူးလားရလားရတယ်အပင်ဉင်နဲ့ကြည့်တော့ရတယ်နော်အတိတ်ခန္ဓာနဲ့အပင်ဉင်နဲ့ကြည့်လို့မရဘူးလားရလားအနာဂတ်ခန္ဓာကိုမရဘူးလားရမှာလားရမယ်ဒါပေမဲ့ရိုးရိုးကာမဝဆရကုသိုလ်စိတ်လို့ခေါ်တဲ့ဝိပဿနာဉာဏ်တွေကတော့ရှိလို့ရရလားမရဘူးအဲ့ဒီလိုခွဲမှတ်နော်ခဲကောင်းပြီလားပြောလို့ရှိရင်ပစ္စုပ္ပန်ခန္ဓာကိုရှုဝိပဿနာရှုတာဟာပစ္စုပ္ပန်ခန္ဓာကိုရှုပစ္စုပ္ပန်ခန္ဓာကိုရှုပစ္စုပ္ပန်ခန္ဓာကိုရှုဆိုတော့ပစ္စုပ္ပန်ခန္ဓာဆိုတာဘယ်လိုခန္ဓာမျိုးလဲမေးရင်အကုမအကြောင်းတိုက်ဆိုင်လို့အကုပေါ်တဲ့ခန္ဓာပြောကြည့်စမ်းအကုမအကြောင်းတိုက်ဆိုင်လို့အကုပေါ်တဲ့ခန္ဓာသည်အာပစ္စုပ္ပန်ခန္ဓာဒီလိုမလားပြန်ပြောအကုမအကြောင်းတက်ဆိုင်လို့အကုပေါ်တဲ့ခန္ဓာဒီပစ္စုပ္ပန်ခန္ဓာအဲ့ဒီပစ္စုပ္ပန်ခန္ဓာကိုရှုအဲ့ဒီပစ္စုပ္ပန်ခန္ဓာဒီအရှိမှန်တရားပဲနော်ဒီတော့အကုမအကြောင်းတက်ဆိုင်လို့အကုပေါ်တဲ့ခန္ဓာဆိုတော့အဲ့ဒီခန္ဓာဒီသို့လို့လို့ပေါ်တဲ့ခန္ဓာလားအကြောင်းတက်ဆိုင်လို့ပေါ်တဲ့ခန္ဓာလားမိမိရဲ့တဏ္ဍာမှာရှိတဲ့ယုံနာခန္ဓာတွေဒီသုံးတရားကလာပို့လို့လာပေးလို့ရတဲ့ခန္ဓာလားအကြောင်းတိုက်ဆိုင်လို့ဖြစ်လာတဲ့အကျိုးတရားလားအကြောင်းတိုက်ဆိုင်လို့ဖြစ်လာတဲ့အကျိုးတရားဒီလိုမလားအဲဒီတော့အကြောင်းတရားတွေကဘယ်လိုဖြစ်လို့အကျိုးတရားတွေဘယ်လိုဖြစ်တယ်လဲဆိုတော့ကြောင်းကျိုးဆက်တယ်မှုကိုလည်းပဲသိဖို့မလိုဘူးလားလို့လားလို့လာပြီနော်အဲဒီတော့လွန်လာတဲ့အခါကျတော့ ဟောအတိတ်ကာလတုန်းကအဝိဇ္ဇာသင်္ခါရဆိုတဲ့အကြောင်းကတော့ဖြတ်မပြတ်တော့နဲ့ဘာဖြစ်လို့တော့လွန်ခဲ့ပြီးပြီအကြောင်းကလည်းချုပ်ခဲ့ပြီးပြီအကျိုးကလည်းချုပ်ခဲ့ပြီးပြီအနာဂတ်မှာလာလည်တန်းဖြစ်တဲ့ကာမဘဝဖြစ်စရာဇာတိလက်ကြည့်နေကြလို့လားဘာဖြစ်လို့တော့အကြောင်းကလည်းမဖြစ်သေးဘူးအကျိုးကလည်းမဖြစ်သေးဘူးဒီလိုမလားအဲဒီတော့ရောလောဆယ်ပေါ်ဆယ်အကြောင်းနဲ့ပေါ်ဆယ်အက සේය උදුලිය ආහාරයි. මොන බවාලි? අරි ජෝන් දියා ලිව ජෝ පොලා රේ ඛණ්ඩා. අරි ඛණ්ඩා ක පිසොප්ප ඛණ්ඩා. දෙතමල. යෝ ජෝ ජිත ඛණ්ඩ සේ ජෝ ජිත ඛණ්ඩ උරි ජෝ ජිත ඛණ්ඩ ආහාර ජෝ ජිත ඛණ්ඩ ගන් ජෝ ජිත ඛණ්ඩ. ගන් ජෝ ජිත යෝ සේ ජෝ ජිත යෝ උරි ජෝ ජිත යෝ ආහාර ජෝ ජිත යෝ නෝ. အခုနာပြောကြတယ်မျက်စိကြည့်တာကလေးတွေနားကြည့်တာကလေးတွေအဲ့ဒါဒီတခြားကြောင့်ဖြစ်တာလားကံကြောင့်ဖြစ်တာလားကံကြောင့်ဖြစ်တယ်။ဟောအတိတ်ကာလတုန်းကကံကနော်အတိတ်ကာလတုန်းကကံကကုသိုလ်ကံကလေးများပြင်းမယ်ဆိုရင်လောလောဆယ်မိမိတို့ရဲ့တဏ္ဍာမှာချက်ချင်းလက်ငင်းကိုပဲကျမ်းမာရေးလေးတွေထားပြီးတော့မကောင်းဘူးလားကောင်းရောက်အတိတ်ကလေးတွေမပေါ်လားပေါ်လားအဲ့ဒီရောက်ဒီဘယ်လိုကြောင့်ဖြစ်တော့ကံကြောင့်ဖြစ်တာအတိတ်ကာလတုန်းကကံကမြတ်လာပြီဆိုရင်ဖြတ်ခနဲအဲရုပ်တရားကလေးတွေယောဂဝိရဏမဆက်ကပ်ဘူးလားဆက်ကပ်အရိနောသက္ကတဲ့ကံဒီသောဘကဖြစ်တာလားအခုမှဖြစ်တာလားအရိလိုဖြစ်လာတဲ့ယုတ်ဒီသောဘကဖြစ်တဲ့ယုတ်လားအခုဖြစ်တဲ့ယုတ်လားဒါကြောင့်မလို့ပြစ္ဆေပံယုတ်ကံကတော့အတိတ်ကံပဲထားဟုတ်တယ်မလားကံကတော့အတိတ်ကံပဲထားခြင်းထားအတိတ်ကံကကြောင့်လည်းပဲပြစ္ဆေပံယုတ်ဖြစ်တယ်လို့ပြစ္ဆေပံကံကြောင့်လည်းပဲပြစ္ဆေပံယုတ်ဖြစ်တယ်လို့ဒီလိုတော့မှတ်နော်ကံတော်ကဥရုကြောင့်ဖြစ်တဲ့ယုတ်ကမရှိဘူးလားရှိလားအပူဆိုတဲ့ဥရုကြောင့်ယုတ်ကြီးကြောင်းတယ်အရင်ဆိုတဲ့ဥရုကြောင့်ယုတ်ကြီးကြောင်းတယ်နော်အာဟာရကြောင့်လည်းယုတ်တည်ကြောင်းလည်းဟုတ်လားအဓိကကတော့ဒီနေရာမှာဝိပဿနာရှုတဲ့နေရာမှာကံကြောင့်ဖြစ်တဲ့အဲစိတ်ကြောင့်ဖြစ်တဲ့ယုတ်ကိုအဓိကထားရှု။ဘယ်ယုတ်ကိုအဓိကထားရှုရမှာလဲ။တခါတခါဥရကြောင့်ဖြစ်တဲ့ယုတ်လည်းရှုလို့တော့ရတာပေါ့လေနော်။ဒါပေမဲ့များဖြင့်ဘယ်ယုတ်ကိုအဓိကထားရှုမလဲ။စိတ်ကြောင့်ဖြစ်တဲ့ယုတ်။သွားခြင်းနဲ့စိတ်ကြောင့်သွားတဲ့အမှုရာလေးဖြစ်တယ်။ထိုင်ခြင်းနဲ့စိတ်ကြောင့်ထိုင်တဲ့အမှုရာလေးလှုပ်ခြင်းနဲ့စိတ်ကြောင့်လှုပ်တဲ့အမှုရာလေးရှုခြင်းနဲ့စိတ်ကြောင့်ရွှေတဲ့မူရကလေးအဲ့ဒီယောဂဝိဓိကတာရှိအဲ့ဒီယောဂဒီအခုလောလောဆယ်ပေါ်တဲ့စိတ်ကြောင့်အခုလောလောဆယ်ပေါ်နေတဲ့အကျိုးတရားမို့လို့ပိဿုပ္ပံအကြောင်းကြောင့်ပေါ်တဲ့ပိဿုပ္ပံယောဒီလိုမလားဘာလဲပိဿုပ္ပံအကြောင်းကြောင့်ပေါ်တဲ့ပိဿုပ္ပံယောအဲ့ဒီယောဂဒီဝိပဿနာရဲ့အရှုခံတရားနော်ကျန်တော်ကနတရားနဲ့ပတ်သက်လာရင်အကြောင်းတရား2မျိုးရှိတယ်အာယုံနဲ့ဒွါရဘာလဲအာယုံကဘယ်လိုတွေပါလဲအစင်အသံအနအရသာတွေးကြည့်စရာကြားကြည့်စရာဒွါရကဘယ်လိုတွေပါလဲမျက်စိကြည့်နားကြည့်နှာခေါင်းကြည့်လျှာကြည့်ကိုယ်ကြည့်စိတ်ပြန်ပြောအာယုံကဘယ်လိုတွေတော့အစင်အတန်အနအရသာတွေးကြည့်စရာကြားကြည့်စရာဒွါရကဘယ်လိုတွေပါလဲမျက်စိကြည့်နားကြည့်နှာခေါင်းကြည့်လျှာကြည့်ကာယကြည့်စိတ်နော်အဲ့ဒီအာယုံနဲ့အဲ့ဒီဒွါရတွေတိုက်တော့ပြစ္ဆုတ်ပါခန္ဓာနတရားလေးတွေပေါ်ပါတယ်တဲ့မျက်စိကြည့်နေစဉ်းနေတဲ့တော့ဗာစိတ်ပေါ်မယ်မြင်စိတ်ပေါ်မယ်မျက်စိကြည့်တတ်သည်အခုမှပေါ်တဲ့မျက်စိကြည့်တတ်အစင်းကလည်းအခုမှဖြစ်တဲ့အစင်းဒီလိုမလားမိမိရောရခန္ဓာကိုယ်မှာမျက်စိကြည့်တတ်ကြီးကတော့ငွေးကလေးကမျက်စိကြည့်တာဖြစ်နိုင်တဲ့အချိန်ကလေးကမဖြစ်ဘူးလားဖြစ်နေလားသို့တော့ဟောရုံကဖြစ်ကလေးကြည့်တတ်အခုမရှိတော့ဘူးဟုတ်တယ်ဟုတ်ရလားဟောရုံကဖြစ်ကလေးကြည့်တတ်ကိုရှိသေးလားအခုဖြစ်တဲ့အကြည်ဓာတ်အရာကိုလိုချင်တယ်ဟုတ်လားဒီတော့အကြည်ဓာတ်ကလေးကလည်းယုတ်တရားယုတ်တရားတွေပြတ်တယ်ပြတ်ပြီးတော့နောက်တဲ့အကြည်ဓာတ်ကလေးတွေစားထုတ်ပြီးတော့မပေါ်ဘူးလားပေါ်လာငယ်စဉ်ကလေးကအကြည်ဓာတ်ကလေးတွေစားထုတ်ပြီးတော့ပေါ်လာလိုက်တာတခုပြက်လိုက်အစားထုတ်ပေါ်လာတခုပြက်လိုက်အစားထုတ်ပေါ်လာအဲဒီတော့တခုပြက်ပြီးတော့နောက်တခုစားထုတ်ထုတ်ပြီးတော့ပေါ်လာတာဖြစ်လို့အကြည်ဓာတ်ကလေးတွေငငယ်တုန်းကရှိခဲ့ဖို့တဲ့အကြည်ဓာတ်နဲ့တူပြီးရတာငငယ်တုန်းကရှိခဲ့ဖို့တဲ့အကြည်ဓာတ်ကသိအားကောင်းတာပဲအခုအဲ့ဒီတော့အာကောင်းလေးရလားအာမကောင်းတာထောင်သွားပြီအခုပေါ်နေတဲ့အခုရှိနေတဲ့ကြည်တတ်တွေငငယ်တုန်းကပေါ်ခဲ့ဖို့တဲ့ကြည်တတ်ဟုတ်ရလားမဟုတ်တော့ဘူးဒီလိုမလားငငယ်တုန်းကပေါ်တဲ့ကြည်တတ်ကဆိုဘယ်မျက်မှန်တတ်စရာလိုပါမလဲအခုမျက်မှန်တတ်ရတာကငငယ်တုန်းကကြည်တတ်ဟုတ်လို့လားမဟုတ်တော့ဘူးကြည်တတ်ကလေးတွေပြောင်းပြောင်းသွားတယ်နော်ပြောင်းပြောင်းသွားသည့်အားလျော်စွာနောက်ထပ်နောက်ထပ်ဖြစ်ပေါ်လာတဲ့ကြည်တတ်သည်ပရမကြည်တတ်လောက်အာကောင်းလေးရလားအမကောင်တော့မျက်စိကလေးတွေဖြည်းဖြည်းမှောင်းလာတယ်ဆိုတာဖြစ်လာတာကိုနာကြည့်တာနှာခေါင်းကြည့်တာဒီတိုင်းပဲနော်ဆရာကြည့်တာကာယကြည့်တာအားလုံးဒီတိုင်းပဲဟုတ်လား အဲ့ဒါအခုလိုချင်တာကအခုအကြောင်းတိုင်ဆိုင်လို့ပေါ်တဲ့အခုအကျိုးခံတာဆိုတော့အခုမှဖြစ်ပေါ်လာတဲ့အကြည့်တက်အစင်းကလည်းအခုမှဖြစ်ပေါ်တဲ့အစင်းနော်အေးသားအယုံသမီးအယုံပစ္စည်းအယုံဆိုတဲ့အစင်းဒီငယ်ငယ်တုန်းကရှိခဲ့ဘူးမယ်ဒါပေမဲ့လို့လည်းပဲဟိုတုန်းကအစင်းဒီဟိုတုန်းကဖြစ်တယ်ဟိုတုန်းကပြက်တယ်ပြက်ပြီးတော့ဘာဖြစ်တော့အစားထုတ်ပေါ်တယ်ဒီတော့စိတ်စရတဲ့ရုပ်တရားကလေးကလည်းဖြစ်လိုက်ပြက်လိုက်အစားထုတ်လိုက်ဖြစ်လိုက်ပြက်လိုက်အစားထုတ်လိုက်နဲ့စဉ်းစားမတက်ဖြစ်လာလိုက်တာအခုလောလောဆယ်မျက်စိကြည့်တဲ့နဲ့လာပြီးတော့တိုက်ဆိုင်တဲ့အချိန်မှာကြတော့အခုလောလောဆယ်နောက်ဆုံးပေါ်တဲ့အစင်းပေါ်ဟုတ်လားနောက်ဆုံးပေါ်တဲ့အစင်းနဲ့နောက်ဆုံးပေါ်တဲ့အကြည့်တဲ့အရာကိုပရိစ္ဆာခေါ်တာကပြိဿမခန္ဓာလို့ခေါ်တာလားအဲဒီတော့နောက်ဆုံးပေါ်တဲ့အကြည့်တဲ့နဲ့နောက်ဆုံးပေါ်တဲ့အစင်းအဲဒီအကြည့်တဲ့နဲ့အဲဒီအစင်းအဲဒီဓာရနဲ့အဲဒီအာယုံသရဏကုတ်တိုက်တဲ့အခါကျတော့ဟောမြေစိတ်လေးမပေါ်ဘူးလားပေါ်လားအဲ့ဒီမြင်စိတ်ကလည်းအရင်တော့ကပေါ်ခဲ့ဖို့တဲ့မြင်စိတ်လားအခုမှပေါ်တဲ့မြင်စိတ်လားအရင်တော့ကပေါ်ခဲ့ဖို့တဲ့မြင်စိတ်ဝိပဿနာရှုလို့ရပါမလားမရဘူးဘာဖြစ်လို့ဘာဖြစ်လို့လဲပြတ်သွားပြီမရှိတော့ဘူးအခုမှပေါ်တဲ့ပေါ်စဲမြင်စိတ်ကိုရှုနော်အဲဒါကြောင့်မလို့အခုမှပေါ်စဲမြင်စိတ်ကြီးအခုပေါ်စဲအသင်းသရဏဂုတ်တားတဲ့အခါမှာအခုပေါ်လာတဲ့မြင်စိတ်အဲ့ဒီမြင်စိတ်တင်ချတာပြိဿမခန္ဓာလားပြိဿမခန္ဓာနော်ဒါကြောင့်မလို့ကြည့်ရင်မြင်တယ်မြင်စေကာလမှာပေါ်တဲ့စိတ်မြင်စိတ်အဲ့ဒီမြင်စိတ်ကိုဝိပဿနာရှိဘူးဟောရလားအဲ့ဒီမြင်စိတ်ဒီတဲ့ဌာနအနေနဲ့ဖွင့်လိုက်တဲ့အခါကျတော့ပရိစ္ဆသမုပ္ပါဒိမှာမြင်စိတ်ကိုဘယ်လိုနာမည်ပေးမလဲဝိညာဉ်ဘယ်လိုနာမည်ပေးမလဲပရိစ္ဆသမုပ္ပါဒိမှာမြင်စိတ်ကဘာလဲဝိညာဉ်နော်အဘိဓမ္မာနည်းနဲ့ပြောရင်ဘာခန္ဓာတော့ဝိညာဉ်နဲ့ခန္ဓာဘာခန္ဓာပါလိဝိညာဉ်နဲ့ခန္ဓာဟုတ်ပြီအဲ့ဒီမြင်စိတ်ကလေးပေါ်တော့မြင်စိတ်စရာကဘာသဘောရှိတော့မြင်မှန်သိတဲ့သဘောရှိတယ်ဘာသဘောရှိလဲအဲ့တော့မြင်မှန်သိတော့သိတယ်ဒါပေမဲ့ဒါကယောက်ျားလားဒါကမိန်းမလားလှလှသမီးလားပစ္စည်းလားဆိုတော့သိကြသမတ်ချက်တို့မှရှိရလားသိကြသမတ်တာကစိတ်ကသမတ်တာလားစကတိကသမတ်တာလားဘယ်လိုကသမတ်လဲဆိုတော့အများကြီးပေါ့လေနော်ပညာတို့ဝေဒနာတို့စေတနာတို့တတိတို့သမာဓိတို့ပေါ့ဟုတ်လားအဲ့ဒီကမှထင်ရှားဆုံးကတော့ခေါ်တော့ကသားလို့မှတ်သားထားလို့အခုသားလို့ထင်လိုက်ရတာနော်သားလို့မှတ်သားထားတာကပညာသားလို့သတိရသွားတာကတတိဒီလိုမလားအဲဒီတော့ပညာတော့တတိတော့ကသားလို့မှတ်ထားတာမို့လို့သားလို့ဖြစ်သွားတာဒီလိုမလားတကယ်တမ်းကျတော့သားလားသမီးလားယုတ်တရားလေးလားယုတ်တရားလေးပဲမလားအဲဒီယုတ်တရားကိုလုံးယုတ်တရားကိုပဲဘုန်းတော်ပရိသတ်တွေကသားလို့ထင်တယ်သမီးလို့ထင်တယ်ဆိုတဲ့အခါကျတော့နော်မိမိတို့ရဲ့မြေစိတ်ထဲမှာဘလူတွေပါလာလို့လဲတင်ညာပါလာတယ်တတိပါလာတယ်ဟုတ်လားခေနမင်းလဲဆိုတော့ဒနာပါလာတယ်ဟုတ်ရဲ့လားပောကတ္တဘာလို့ထင်တော့ဒိဋ္ဌိပါလာတယ်အမှန်ကမှန်တယ်မသိတော့ဝိဇ္ဇာပါလာတယ်ဒီလိုမလားအဲ့ဒီတရားတွေဘလူနဲ့တွဲဖြစ်တော့မြင်စိတ်နဲ့တွဲဖြစ်တာဘလူနဲ့တွဲဖြစ်တော့ဒီတော့မြင်လိုက်ရတာကမြင်စိတ်ဒါကသားပဲဒါကသမီးပဲသူကခင်စရာကောင်းတယ်သူကမုန်းစရာကောင်းတယ်လို့သတ်မှတ်တာကစေတသိက်ကသမတ္တာဘလူကသမတ္တောအဲ့ဒီစေတသိက်တွေကအရေးတွေအပြင်အတိအကျတော့မရှိဘူးနော်သို့တော့အတိအကျရှိသည်ဖြစ်စေမရှိသည်ဖြစ်စေအချင်းချင်းအနည်းဆုံးဝေဒနာပါတယ်ပညာပါတယ်နော်ဝေဒနာပါတော့ဝေဒနာကဘာခန္ဓာတော့ဝေဒနာခန္ဓာပညာပါတော့ဘာခန္ဓာတော့ပညာခန္ဓာကျန်တဲ့စေတသိက်တွေကဘာခန္ဓာသင်္ခါရခန္ဓာပြန်ပြောမယ်မျက်စိကနေအစဉ်ကိုကြည့်လိုက်တော့ဘာစိတ်ပေါ်တယ်မြင်စေသည်ပရိစ္ဆသမုပ္ပါဒ်တရားဓမ္မဘယ်လိုနာမည်တတ်မယ်ဝိညာဉ်ခန္ဓာအနေနဲ့ပြောတော့ဝိညာဉ်နဲ့ခန္ဓာအဲ့ဒီမြင်စိတ်မှာစေတသိက်တွေပူးပေါင်းပြီးတော့မပါဘူးလားပါလားအဲ့ဒီစေတသိက်တွေကပရိစ္ဆသမုပ္ပါဒ်တရားဓမ္မဘယ်လိုနာမည်တတ်တော့နာစေတသိက်ကဘာလဲနာခန္ဓာဖွဲ့တော့ဘာခန္ဓာတွေတော့ဝိရဏခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဒီလိုမဟုတ်လားအဲ့ဒီစိတ်တွေအဲ့ဒီစေတသိက်တွေဒီသူကြီးတသက်ပေါ်လာလားယုတ်တရားအမိရလို့ပေါ်လာလားဒါကြောင့်မြင်စိတ်ဒီဗမာမိမျက်စိကြည်မာမိဗမာမိတော့မျက်စိကြည်ဒီယုတ်လားနာလားယုတ်ဆိုတော့ဘာခန္ဓာတော့ရူပခန္ဓာဒီလိုမလားအားလုံးပါလိုက်တော့မြင်စိတ်ကလေးပေါ်တဲ့အခါမှာခန္ဓာမနှပါဖြစ်တော့ငါးပါးပရိစ္ဆသမုပ္ပါဒ်နည်းနဲ့ကြည်လိုက်တော့ဝိညာဉ်ရယ်နာရယ်ယုတ်ရယ်သလာယနာရယ်ဖန္တာရယ်ဝေဒနာရယ်အဘိဓမ္မာနည်းနဲ့ကြည့်မယ်ဆိုရင်ဘယ်လိုတွေတော့ရုပ်ခန္ဓာဝရဏခန္ဓာပဉ္စခန္ဓာသင်္ခါရခန္ဓာဝิญဉာဏခန္ဓာအဲ့ဒီတရားတွေဒီတရားတွေလားရှိတရားတွေလား ဒီတော့မျက်စိအကြည့်ဓာတ်နဲ့စိတ်နဲ့တိုက်ရင်မြင်စိတ်ပေါ်မယ်မြင်စိတ်ခန္ဓာဘယ်နှပါးလဲ၅ပါးမြင်စိတ်ခန္ဓာဘယ်နှပါးပရိစ္ဆသမုပ္ပါဒီနဲ့ကြည့်လိုက်တော့ဝိညာဏယောသလာယရဏဖသဝေရဏအဘိဓမ္မာနီနဲ့ကြည့်လိုက်တော့ရူပခန္ဓာဝေရဏခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဟုတ်ရလားကြားစိတ်ပေါ်တော့လဲခန္ဓာဘယ်နှပါးလဲနာစိတ်ပေါ်တော့လဲစားစိတ်ပေါ်တော့လဲရနာကောင်းစိတ်ပေါ်တော့လေရနာကောင်းစိတ်ခန္ဓာ၅ပါးပေါ်ပေါ်လေးပြောပြစမ်းပါဆိုရင်နော်ကာယကြည်တတ်နဲ့ဒုတိယနဲ့တတ်ကြပါစိတ်ပေါ်လေရနာကောင်းစိတ်ပေါ်တယ်ရနာကောင်းစိတ်ဆိုတာကပရိစ္ဆသမုပ္ပါဒ်နည်းနဲ့ပြောရင်ဘယ်လိုနာမည်ပေးမလဲဝိညာဉ်ဘာခန္ဓာတော့ဝိညာဉ်နဲ့ခန္ဓာအဲဒီဝိညာဉ်ဒီသူကြည်တတ်တဲ့ပေါ်လာတာစိတ္တိတွေနဲ့တွဲပေါ်လာတာစိတ္တိတွေနဲ့တွဲတော့မှအော်သူကယောက်ျားသူကမိန်းမဆိုတာဖြစ်လာတာကိုဒီတော့မလားစိတ္တသိတွေမှာပါမလဲယောက်ျားမိန်းမလို့ရှိပါမလားမြင်တာကမြင်တာပဲကြားတာကကြားတာပဲထိတာကထိတာပဲနော်အော်ထိလို့ကောင်းလိုက်တာဆိုရင်ဝေဒနာအော်ဒါလေးကယောက်ျားပဲဒါလေးကမိန်းမပဲလို့မှတ်သားတာကတင်ညာဒီတော့မလားတတိယသာရကတတိသူကစူးစိုက်ကြည့်လိုက်တာကသမာဓိစသည်ဖြင့်ပေါ့နော်အဲဒီတော့အဲ့ဒါတွေကတရားတခြားတရားတွေလားစိတ္တသိတရားတွေလားဒီတော့တွေးဒီစိတ်ပေါ်ရင်လည်းပဲတပါးတဲ့ပေါ်လာတာစိတ္တသိတ္တနဲ့တွဲပေါ်လာလားတွေးဒီစိတ်ကဘာခန္ဓာဝိညာဉ်နဲ့ခန္ဓာစိတ္တသိတ္တကဘာခန္ဓာဝရဏခန္ဓာသိညာခန္ဓာသင်္ခါရခန္ဓာသရုပ်ကလည်းတခြားမိတာလားယုတ်ကုန်မိတာလားယုတ်ကဘာခန္ဓာတော့ရူပခန္ဓာဒီလိုဆိုတော့မိမိတို့ရဲ့တတ်တာပါနော်တကယ်ရှိမှန်တရားတွေကဘယ်လိုတွေလဲမိတော့မြင်စိတ်ခန္ဓာ၅ပါးကြားစိတ်ခန္ဓာ၅ပါးနားစိတ်ခန္ဓာ၅ပါးစားစိတ်ခန္ဓာ၅ပါးတွေးကြည့်စိတ်ခန္ဓာ၅ပါးတွေးတော့စိတ်ခန္ဓာ၅ပါးအဲ့ဒီတရားတွေဒီတရားလားရှိမှန်တရားတွေလားအဲ့ဒီရှိမှန်တရားတွေကိုတဲ့ဘုရားသနာရှုတဲ့အခါကျတော့တခြားနဲ့ရှုရမလားအတိမှန်တရားနဲ့ရှုရမလားအတိမှန်တရားနဲ့ရှုယောဂုံယုံမသိသိတာတခြားကသိတာလားဉာဏ်ကသိတာလားဉာဏ်ကနာမသိသိတာတခြားကသိတာလားဉာဏ်ကသိတာလားအဲ့ဒီဉာဏ်ပေါ်ဖို့ရတဲ့ပရမသောယုံနာပေါ်မှာကတ်ထားတဲ့တတိယုံနာကိုစူးစမ်းကြည့်တဲ့သမာဓိဒီလိုမလားယောနာကိုမမြင်မြောင်အထောက်တာကဝရိယတတိယသမာဓိရဲ့ဝရိယရဲ့သမာဓိမဲ့ခင်ဘယ်နှပါးလဲ၅၃ပါးဒီလိုမလားအဲဒီသမာဓိမဲ့ခင်၃ပါးနဲ့ကြည့်လိုက်တဲ့အခါကျတော့ယုံမသိပြီနာမသိပြီအဲဒီယောဂလည်းဖြစ်ပြီးဘာဖြစ်တတ်တော့ဖြစ်ပြပါသစ္စာနဲ့နာငါလည်းဖြစ်ပြီးရင်ကျဲတယ်ဖြစ်ပြပါသစ္စာတော့ဖြစ်ပြဒုက္ခသစ္စာပါပဲလို့ပိုင်းခြားသိတာကြတော့သမ္မာဒိဋ္ဌိနဲ့သမ္မာသင်္ကပ္ပပေါင်းလိုက်တဲ့အခါကျတော့သမာဓိမဲ့ခင်က၃ပါးပညာမဲ့ခင်က၅ပါးအလုံးပေါင်းလိုက်တော့မဲ့ခင်ဘယ်နှပါးလဲအဲ့ဒီမဲ့ခင်၅ပါးကိုတဲ့အသိဉာဏ်တရားလို့ဒီလိုမှဒီလိုမလားဝိပဿနာရှုတဲ့အခါမှာအရှုခံကဘာလဲအရှိမှန်တရားရှုတာကဘာလဲအသိဉာဏ်တရားအရှုခံနဲ့အသိအရှိကအရှိမှန်နဲ့အသိဉာဏ်ဘာတယ်လဲပြောပါဦးအရှိမှန်ကဘယ်လိုတွေတော့ခန္ဓာ၅ပါးအသိဉာဏ်ကဘယ်လိုတွေပါလဲမဲ့ခင်၅ပါးသမာဓိမဲ့ခင်က၃ပါးပညာမဲ့ခင်က၅ပါးပေါင်းလိုက်တော့မဲ့ခင်ဘယ်နှပါးလဲအဲ့ဒီမဲ့ခင်၅ပါးနဲ့မိမိတို့ရဲ့တဏ္ဍာမပေါ်လာတဲ့တကယ်အရှိမှန်ဖြစ်တဲ့ခန္ဓာ၅ပါးကိုကြိုးစားပြီးတော့ရှုမယ်ဆိုရင်ဝိပဿနာမဖြစ်ဘူးလားဖြစ်လားအဲဒါကြောင့်ပရိစ္ဆသမုပ္ပါဒ်တရားဒီတရားကိုကြားတဲ့တရားလားအရှုခံတရားကိုကြားတဲ့တရားလားအေးအဲဒါကြောင့်ပရိစ္ဆသမုပ္ပါဒ်တရားကကြားတဲ့ဟောဒီအရှုခံတရားကိုမလွတ်တမ်းရှုမြင်သုံးသပ်ပြီးတော့ဖြစ်ဖြစ်မြင်ဟောကြည့်ဖြစ်ဖြစ်မောဟောကြည့်ကျင့်တဲ့ဆောင်းအောင်ကြည့်ကြမယ်ဆိုရင်မိမိတို့လောလာတောင်းတတဲ့နေပါချမ်းသာရပါလိမ့်မယ်လို့အဲဒီလိုသဘောပေါက်ပြီးတော့ကဲသားတွေခေါ်တော်လိုက်ကြ။အေးကျမချမ်းသာစွာပြည့်မြတ်စွာဘုရားရှင်ရဲ့သာသနာတော်မြတ်ကြီးကိုနေတော့ဖွင့်တင်နေအောင်ပြည့်စုံဆောင်ရှားထောက်ပံ့နေသောသာသနာပြုပုဂ္ဂိုလ်များဖြစ်ကြပါစေ။